Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီ3ရက်အင်္ဂါနေ့ညပိုင်း 9:30 အထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ line meter 24.25 နဲ့ line meter 190ရုပ်ပတ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တူရကီနိုင်ငံအစ္စတန်ဘူမြို့က night club မှာနှစ်သိက္ခူးနေ့ကလူပေါင်း39ယောက်သေဆုံးတဲ့တိုက်ခိုက်မှုအတွက်တန်လျာရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါဗျာ။မြောက်ကိုရီးယားအမေရိကန်ထိရောက်နေတဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းယူကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။မတိမငိအခြေအနေတွေဆက်ရှိနေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာအမျိုးသားတဦးရဲ့အလောင်းကိုဒီကနေ့တွေ့ခဲ့တယ်ဆိုတဲ့သတင်းမှာတော့
အဲ့တော့ဟိုဒီကောင်လည်းအဲ့ဒီရင်းနေဆက်တာတော့ဆက်နေတယ်သို့တော့ကျွန်တော်တို့ဒီကောင်လည်းပြည်သူ့တမန်ကမှလည်းအဲဒီဘက်မှာမြန်မာနိုင်ငံကိုရိုင်းကြီးကြီးစဉ်ရှိတယ်အပြီးရင်ဟိုဘက်မှာလူ
တွေတမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေပြောတော်ရပါရှင်ပြည်စုံကတော့မကြခင်ကြားမှာပါကြားအပြင်မူဝါဒအပြောင်းလဲကြောင့်မြန်မာစီကွက်အပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့သတင်းနဲ့11 media သတင်းထောက်ကိုစိုးမိုးထွန်းအသက်ခံရတဲ့နောက်ဆက်တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝယ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုလည်းကြားရမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညထိတ်တန့်ရောက်သတင်းတွေကိုကိုအောင်လှဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်။တူကီနိုင်ငံအစ္စတန်ဘူမြို့က night club မှာနှစ်သိက္ခူးနေ့ကလူပေါင်း39ယောက်သေဆုံးတဲ့တိုက်ခိုက်မှုတွေတန်လျာရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသခဲ့ပါတယ်။ဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်ရင်မြန်မာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များများပါဝင်နေပေမဲ့စကားပြောတာတော့မတွေ့ရပါဘူး။ဗီဒီယိုကိုဘယ်ချိန်ကရိုက်ကူးထားတယ်လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တူရကီအာဏာပိုင်တွေကတော့လွန်ကျွန်းကင်မရာကမှတ်တမ်းတင်ထားတဲ့တန်လျာရှိသူတနတ်သမားရဲ့ခဝဝပုံတပုံကိုအစောပိုင်းမှာထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအစ္စတန်ဘူမြို့ကအတတ်တုတ်လေစိတ်မှာနိုင်ငံသားတစ်ယောက်ကိုအာဏာပိုင်တွေဖမ်းဆီးခဲ့ကြောင်းလဲတူရကီမီဒီယာတွေကအင်္ဂါနေ့မှာဖော်ပြခဲ့ကြပါတယ်။ဒါမှမဟုတ်အသေးစိတ်ကိုဖော်ပြတာတော့မရှိပါဘူး။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုထိမ့်သိမ်းထားကြောင်းလဲတူရကီဒုတိယဝန်ကြီးချုပ်ညူမန်ကတ်တူမတ်စ်ကတင်းနာနေ့ကပဲဒင်းနောက်တွေကိုပြောဆိုခဲ့တာပါ။ဒင်းနေ့နေ့စောပိုင်းကအစ္စတန်ဘူမြို့မှာရှိတဲ့ရီနာနက်ကလပ်အပြင်မှာရဲတယောက်နဲ့အရသားတစ်ယောက်ကိုပစ်တပ်ပြီးတဲ့နောက်တနတ်သမားကအထဲကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုဖြစ်ပွားချိန်နက်ကလပ်ထဲမှာနိုင်ငံသားအများအပြားပါဝင်လူ6000လောက်ရှိနေပြီးတချို့ကတော့အနီးအနားမှာရှိတဲ့ဘော့စပိုရာရေးလက်ချတဲ့ခုံချထွက်ပြေးကြပါတယ်။တနတ်သမားကတော့နက်ကလပ်ကထွက်ပြေးတဲ့လူတွေရောပြီးလွတ်မြောက်သွားတယ်လို့လည်းအာဏာပိုင်ကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်လူ80လောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။
ဆီးရီးယားနိုင်ငံဒမက်စကတ်စ်မြို့တော်အနီးအစိုးရတပ်တွေကတိုက်ခိုက်မှုတွေတွေ့မြင်လာနေတယ်လို့ဒီလနောက်ပိုင်းကျင်းပမဲ့အကျိုးညဉ့်ရည်ဆွေးနွေးပွဲတွေမှာပါဝင်တော့မှာမဟုတ်တဲ့အကြောင်းအတိုက်ခံလက်နက်ကညွန့်ပေါင်းဖွဲ့တွေကပြောဆိုလိုက်တဲ့အတွက်အပြစ်ခတ်ရစရေးသဘောတူညီချက်ဟာမရေမရအခြေအနေတွေကြုံနေရပါတယ်။ဒီဇင်ဘာလ30ရက်နေ့ကညဉ့်ရည်သဘောတူညီချက်ကိုအစိုးရဘက်ကချိုးဖောက်နေတယ်ဆိုပြီးကာဇက်စတန်မြို့တော်မှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကနေထွက်မဲ့အကြောင်းတနင်္လာနေ့မှာပဲသဘုံတွေကပူးတဲ့ကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။လေကြောင်းနဲ့လက်နက်ကြီးအကူအညီတွေနဲ့ဒူစီးရီးယားဆွေရတပ်တွေဟာဒမက်စကတ်စ်မြို့အနောက်မြောက်ဘက်ကဝါဒီဘာရာဒါနဲ့ဘာရာဒါဗယ်လီကျေးရွာတွေအနီးကရေပေါ်ကျွယ်ွားတဲ့ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ဒီနေ့အနီးကထိုးစစ်ဆင်လာတဲ့အကြောင်းလဲစီးရီးယားလူခွင့်ရေးလေလာဆောင်ကြီးအဖွဲ့ကပြောပါရယ်။တူရကီနယ်စပ်အနီးတနင်္ဂနွေနေ့နောက်ပိုင်းကလေကြောင်းတိုက်ခိုက်မှုအတွင်းမှာတော့အစိုးရအဖွဲ့ဝင်ခေါင်းဆောင်3ဦးထက်မနည်းသေဆုံးသွားခဲ့ပြီးတော့ဒီအထက်မှာတရုတ်နိုင်ငံအနောက်ဖျားကဝီဂါလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့စစ်သွေးကြွအဖွဲ့တစ်ခုရဲ့တပ်မှုတဦးလည်းပါတယ်လို့စီးရီးယားရေးလာဆောင်ကြည့်သူတွေကပြောပါတယ်ရှင်
ဒီရနိုင်ငံမှာဂျန်ဖက်ဝါရီရဲ့လက်ချက်နဲ့တခြားသူတို့တန်ရုံလောရက်တွေကြောင့်ပြီးခဲ့တဲ့2016ခုနှစ်တည်းအရသာ6888ယောက်သေဆုံးပြီး12388ယောက်ဒဏ်ရာရရှိခဲ့ကြောင်းကုလသမဂ္ဂကတင်ပြနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းမေ၊ဇူလိုင်၊ဩဂတ်စ်နဲ့ဒီဇင်ဘာလတွေအတွင်းဤရနိုင်ငံအနောက်ဘက်အမ်ဘာပြည်နယ်မှာထိခိုက်သေဆုံးခဲ့တဲ့အရသာတွေရဲ့အချက်အလက်တွေမပါဝင်တာကြောင့်လက်တွေမှာသေဆုံးသူရေထဲဟာဒီထက်ပိုများကောင်းများနိုင်ပါတယ်။ရရှိထားတဲ့ကိန်းဂဏန်းအချက်လက်တွေဟာအ ਨੇ စုံအရေးအတွက်ဖြစ်တာသဘောထားနိုင်တယ်လို့လည်းဤရနိုင်ငံဆိုင်ရာကုလသမဂ္ဂထောက်ကူပြုဖွဲ့ UNAMI ကပြောဆိုထားပါတယ်။ဒီဇင်ဘာလနောက်ပိုင်းမှာအချက်ဖက်သမားတွေကအရသားတွေကိုပြစ်မှတ်ထားပြီးဘုံခွဲတက်ခဲ့မှုတွေတိတိတသာပုံများခဲ့ပေမဲ့အရင်လတွေထက်စာရင်ပြီးခဲ့တဲ့လတွေအရသားတည်ဆုံမှုရေးတွေဟာယောနေနေတယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေပြောဆိုထားကြတာပါ။အဲဆိုသူကြွအဖွဲ့အနေနဲ့ဤရနိုင်ငံမိုးစုမြို့မှာဆုံးရှုံးမှုတွေကြုံရတာတွေကိုအာယုံပြောင်းမှုကြိုးပမ်းရမှာအပြစ်မဲ့ပြည်သူတွေစည်းခံခဲ့ရတယ်ဆိုတာကတော့ယုံမတန်တဲ့ဖြစ်စရာမရှိဘူးလို့လည်းက လသမဂ္ဂတွင်ရေးမှူးချုပ်ရဲ့ဤရွေးနိုင်ငံဆိုင်ရာဒုက္ခသည်ဂျန်ကိုပစ်ကပြောပါရယ်ပြီးခဲ့တဲ့2015ခုနှစ်မှာတုန်းကဤရွေးနိုင်ငံမှာအရသာ8500ယောက်သေဆုံးခဲ့ဘူးကြောင့်လဲ UNAMI ကမှတ်တမ်းတင်ထားပါရယ်
အလုတ္တအမတ်တွေအနေနဲ့ချင်းဝိသိခါပိုင်းဆိုင်ရာချူဖောက်မှုတွေရှင်းပြဆိုတာကိုတိကျလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်မဲ့အဖွဲ့တစ်ခုကိုတရားဝင်ဖွဲ့စည်းဖို့အမေရိကန်အလုတ္တမှာရှိတဲ့ Republican တွေတင်းလာနေကြမယ်ပြေခဲ့ကြပါရယ်အလုတ္တအမတ်တွေထိန်းချုပ်ထားတဲ့ချင်းဝိသိခါပိုင်းဆိုင်ရာရုံးရဲလုတ်ပိုင်ခွင့်အရာမဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါရယ်အလုတ္တအမတ်တွေအနေနဲ့ပတ်သက်တဲ့ဒီလက်ပေးလက်ယူမှုတွေနဲ့အချင်းပြတ်ချဆမှုအရှုပ်တော်ပုံတွေပေါ်ပေါက်ခဲ့တာကိုကြံတွဲဖြစ်ရှင်းဖို့ရည်ရွယ်ပြီးတော့ပါတီဆွဲခင်းတဲ့ Congress လွှတ်တော်ချင်းဝိသိခါပိုင်းဆိုင်ရာယုံကို2008ခုနှစ်မှာဖွဲ့စည်းခဲ့တာပါ။ဒါပေမဲ့လည်းအခုအခါဒီယုံကိုအောက်လွှတ်တော်ချင်းဝိသိခါပိုင်းဆိုင်ရာကော်မတီရဲ့ညွှန်ကြားချက်တွေနဲ့လှုပ်ပိုင်ခွင့်တွေအောက်မှာထားရှိဖို့ဒီနေ့လာနေကတကပိတ်ဆွေးနွေးပွဲအတွင်းမှာထောက်ခံမဲ119မဲကန့်ကွက်မဲ84မဲနဲ့ဆုံးဖြတ်ခဲ့တာပါ။တရားဝင်အပြောင်းလဲဖြစ်ဖို့ကတော့ဒါကိုဒီနေ့အောက်လွှတ်တော်မှာတခြားပုံမှုကျေပြန့်တဲ့စစ်စင်တွေနဲ့အတူတရားဝင်အတည်ပြုရအောင်မှာဖြစ်ပါတယ်။လွတ်တော်ဝတ်ချဖော်ရယန်နဲ့လူများစုကောင်းဆောင်ကေဗင်မက်ကာတီတို့ကတော့ဒီပြောင်းလဲလုပ်မယ့်ကိစ္စကိုကန့်ကွက်ထားပါတယ်ဒီလိုကန့်ကွက်တဲ့အပေါ်မှာဒီမိုကရက်အမတ်တွေကလည်းဝေဖန်ပါတယ်အစိုးရအတွက်ချင်းဝိသိခါပိုင်းဆိုင်ရာပြည်ပြည်ပြောင်းလဲမှုတွေလုပ်ပြီးပြောင်းလဲတွေလုပ်သွားမယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ်ကမဲဆွယ်လှုပ်ရှားမှုတွေအတွင်ကြီးပေးပြောဆိုခဲ့တာကိုထောက်ပြပြီးတော့လွတ်တော်မဲ့အများစုကဝေဖန်နေကြတာပါရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ58 kHz 5885စနီတနင်္ဂနွေမှာလှိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျ။မြောက်ကိုရီးယားအမေရိကန်ပြည်အောင်စုထိရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါဗျ။ဒီစုံတရားအသေးစိတ်ရှင်းပြတာမျိုးမရှိဘဲဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းတင်းလာနေကပဲ Twitter Internet လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ချင်းပြစ်ပထင်းတက်ဒုံစမ်းသပ်ဖို့အသင့်ဖြစ်လို့နေပါအခြေအနေမှာရောက်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းကပြောဆိုခဲ့ပြီးနောက်တနေ့မှာပဲထရမ့်ရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တိုက်ချင်းပြစ်နယ်နောက်တဲ့အကွာအဝေးထိမဟုတ်တဲ့မစ်ဆိုင်းဒုံတွေကိုတော့မြောက်ကိုရီးယားကမကြာခဏစမ်းတမ်းနေပြီးအောင်မြင်မှုတချို့လည်းရရှိခဲ့ပါတယ်။ကြမ်းကျင်သူတချို့ကတော့မြောက်ကိုရီးယားအနေနဲ့အမေရိကန်ထိရောက်နိုင်တဲ့မစ်ဆိုင်းဒုံထုတ်လုပ်နိုင်မှုနှစ်နဲ့ချီအချိန်ယူရနိုင်တယ်လို့ဆိုကြပါတယ်။အမေရိကန်သမ္မတတစ်ဖြစ်လာတော့မဲ့ထရမ့်ရဲ့အခုနောက်ဆုံးမှတ်ချက်နဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးတော့မရှိသေးပါဘူး။ဒီချိန်ထဲမှာပဲမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကနျူကလ িয়ার စီစဉ်ကိုထိန်းချုပ်ဖို့မလုပ်ဘူးလို့ထရမ့်ကပြောဆိုခဲ့တာတာဝန်မဲ့တဲ့ပြုမှုပြောဆိုမှုဖြစ်နေတဲ့နေ့ကနေမှာပဲတရုတ်နိုင်ငံကဆွဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ကြောင့်အမေရိကန်တချို့ချမ်းမှာစိတ်ကြောင်ချောက်ချဖြစ်စေခဲ့ပြီးပြဿနာကိုအတွင်းကျကျမမြင်နိုင်ပဲတရုတ်နိုင်ငံကသာအပြစ်ဖို့နေတယ်လို့တရုတ်စိုးရအဖို့ Global Times သတင်းစာကရေးသားခဲ့တာပါ။ထရမ့်ကတော့ကုန်သွယ်ရေးမှာတစ်ဖက်သက်အသာစီးရနေတဲ့တရုတ်နိုင်ငံဟာအမေရိကန်ရဲ့ငွေချေးနဲ့ကြော်ဝါမှုတွေကိုရယူနေပြီးမြောက်ကိုရီးယားအရေးမှာတော့အကူအညီပေးဖို့မရဘူးလို့တင်းလာနေဆိုပဲမှာပဲ Twitter ကနေပြောဆိုခဲ့တာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်ပြီးခဲ့တဲ့သတင်းပတ်တဲ့စီးရီးလေ့ကျင့်မှုမှာတရုတ်နိုင်ငံကဒဇင်းနဲ့သောလေရင်တင်သင်္ဘောကိုပထမဆုံးချိန်ဖြစ်ထည့်သွင်းလေ့ကျင့်ခဲ့တဲ့အကြောင်းဒီနေ့လာနေမှာပဲတရုတ်နိုင်ငံကအတည်ပြုပြောပါရယ်။ထိုင်ဝမ်ကျွန်းရဲ့တောင်ဘက်166ကီလိုမီတာလောက်အကွာမှာစီးရီးလေ့ကျင့်မဲ့အစီအစဉ်နဲ့ပတ်သက်လို့ထိုင်ဝမ်အာဏာပိုင်တွေကပြောဆိုခဲ့ပြီးနောက်တစ်ပတ်မှာပဲတရုတ်နိုင်ငံရဲ့အတည်ပြုချက်ထွက်ပေါ်ခဲ့တာပါ။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိုင်ဝမ်သမ္မတနဲ့တယ်လီဖုန်းကနေတဆင့်စကားပြောခဲ့တဲ့အပေါ်တရုတ်နိုင်ငံကကန့်ကွက်ပြောဆိုမှုတွေရှိခဲ့ရာကကျင်းမာမှုတွေပေါ်ပေါက်နေတဲ့အချိန်မှာပဲတရုတ်နိုင်ငံကစီးရီးလေ့ကျင့်မှုတွေလုပ်ခဲ့တာပါ။တရုတ်ကော်ရေးဝန်ကြီးဌာနကတော့တချိန်ကဆိုဗီယက်နိုင်ငံလုံးလေရင်တင်သင်္ဘောဟာတခြားရေတပ်သင်္ဘောတွေနဲ့အတူထိုင်ဝမ်ကျွန်းအရှေ့ဘက်ကမ်းရိုးတန်းတစ်ဝိုက်လေ့ကျင့်မောင်းနေခဲ့တဲ့အကြောင်းပြောပါရယ်။စီးရီးလေ့ကျင့်မှုဟာပုံမှန်လုပ်ရိုးလုပ်ဆင်တာဖြစ်တယ်လို့နိုင်ငံတကာဥပဒေနဲ့အညီဆောင်ရွက်ခဲ့တာလို့လည်းဆိုပါရယ်။လေရင်တင်သင်္ဘောပေါ်မှာပါလာတဲ့ G15 ဂျက်တိုက်လေယာဉ်တွေဟာဒီနေ့လာနေကပင်လယ်ပြင်အတွင်းထွက်ခဲ့တဲ့အချိန်ဒီအောက်မှာလေ့ကျင့်မှုတွေလုပ်ခဲ့တဲ့အကြောင်းလဲတရုတ်ရေတပ်ကပြောပါရယ်။လေရင်တင်သင်္ဘောနဲ့အတူပါလာတဲ့ရဟတ်ယာဉ်တွေဟာလည်းလေ့ကျင့်မှုတွေလုပ်ခဲ့တဲ့အကြောင်းပြောဆိုခဲ့ပြီးမဲ့ဘယ်နေရာမှာလေ့ကျင့်ခဲ့တယ်လဲဆိုတော့မပြောပါဘူး။တရုတ်နိုင်ငံကတော့1940ပြည့်လွန်နှစ်တွေကပြည်ရင်းစစ်ကာလကတည်းကထိုင်ဝမ်ကျွန်းကိုပိုင်ဆိုင်ကြောင်းကြေညာထားပြီးထိုင်ဝမ်လူထုကြားမှာတရားအုပ်ချုပ်ခွင့်ကိုလိုလားကြောင်းသဘောထားတွေပြသနေပေမဲ့လည်းတရုတ်နိုင်ငံကတော့တစ်ချိန်မှာပြန်လည်ပေါင်းစည်းရမှာဖြစ်တယ်လို့ပြောဆိုနေတာပါရှင်။
အမေရိကန်ပြည်အစုရှစ်တောင်ပိုင်းဒေသတစ်ချောင်းမှာပြင်းထန်တဲ့ရာသီဥတုတန်းကြောင့်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အယ်လ်ဘားမားမှာတင်းလာနေနောက်ပိုင်းကလူလေးဦးသေဆုံးသွားပါတယ်။ကားမှာဆောက်ထားတဲ့အိမ်မော်ကိုတစ်ပင်လဲကျရမှာရီဟိုဘတ်မြို့မှာလူလေးယောက်သေဆုံးသွားတာဖြစ်တဲ့အကြောင်းပြည်နယ်အရေးပေါ်ဌာနတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အမျိုးသားမိုးလေဝသဌာနကတော့ လူအီစီယားနာပြည်နယ်ကနေဖလော်ရီဒါပြည်နယ်အထိလေဆင်နှာမောင်းအန္တရာယ်တွေကိုသတိထားကြဖို့နဲ့တောင်ပိုင်းဒေသတစ်လျှောက်ကပြည်နယ်တွေမှာလည်းရေကြီးမဲ့အန္တရာယ်သတိပေးချက်တွေကိုဒေသခံတွေအတွက်ထုတ်ပြန်ထားခဲ့ပါတယ်။မက္ဆီကိုပင်လယ်ကွေ့တစ်လျှောက်ကအမေရိကန်ပြည်နယ်တော်တော်များများမှာလည်းလေပြင်းပုံနဲ့တိုက်ခတ်မှုတွေကြောင့်ဒါဟာပိလိုင်းတွေပြတ်တောက်ခဲ့ပြီးလူပေါင်း1000နဲ့ချီပြီးလက်ဆစ်မီမီရပဲဖြစ်နေကြရပါတယ်
။ချီလီနိုင်ငံစိတ်ကမ်းမြို့ဖဲလ်ပါရာအီဆိုမှာတော်မီအကြီးကျယ်လောင်ကျွမ်းတာကြောင့်လူနေအိမ်100လောက်နှီးပါမိတဲ့ပါသွားပြီးတော့လူ19ယောက်ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့နောက်ထပ်400လောက်ကတော့အိမ်တွေကနေဘေးလွတ်ရာကိုရှေ့ပြောင်းခဲ့ရပါတယ်။တော်မီဟာလာဂူနာဗာတဲ့အရက်မှာတနင်္လာနေ့နေ့လယ်ပိုင်းကဆက်လောင်ခဲ့ပြီးအဲ့ဒီကနေတစ်သားအိမ်တွေရှိရာကိုအလင်းမြန်ကူးဆက်ခဲ့တာလို့ဆူရတာဝန်ရှိသူတွေကပြောပါတယ်။မိသားနဲ့အရေးပေါ်ဝန်ထမ်းတွေကတောင်ကုန်းတွေပေါ်မှာမိငိမ့်သက်ဖို့ကြိုးစားကြတယ်လို့ရဟယင်တွေကလည်းကောင်းဝင်ကနေကူညီရေးဖြန့်ပေးပါတယ်။ရာသီဥတု6တွေ့ပြီးအပူချိန်မြင့်မားနေတဲ့အချိန်ထဲမှာတနအီကိုကီလိုမီတာ30နှုန်းနဲ့လေပြင်းတွေတိုက်နေတာကြောင့်မိငိမ့်တက်ရမှာအခက်အခဲတွေကြုံနေရပါတယ်။ရှုံမြောင်တွေများပြီးလမ်းကလည်းကျဉ်းတော့ရေကလည်းအလုံးလောက်မရှိတဲ့အခြေအနေအောက်မှာရေပေါ်လှုပ်သားတွေအခက်အခဲတွေ့နေကြတာပါ။ချီလီနိုင်ငံအလေပိုင်းမှာပြီးခဲ့တဲ့နှစ်ကမိုးခေါင်ရေရှားမှုဟာမကြုံစဘူးဆိုးရွားဆုံးအခြေအနေကိုရောက်ခဲ့ပြီးတော့တိုင်းပြည်အဓိကကျတဲ့တက်တော့ထွက်ပစ္စည်းထုတ်လုပ်ငန်းတွေထိခိုက်ခဲ့ရပါတယ်။ဖဲလ်ပါရာအီဆိုမြို့မှာပဲ2014ခုနှစ်အတွင်းကအခုထက်ပိုဆိုးတဲ့မိလောင်ကျွမ်းမှုဖြစ်ခဲ့တာမှာလူ73ယောက်သေဆုံးပြီးတော့အင်ဂျီ2000မိလောင်ခဲ့ပူပါတယ်ရှင
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတော့သူကပြောပြပေးသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မြနာ burmese.voanews.com နဲ့ Facebook ဆက်မြနာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မနဲ့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်လာမယ့်ကြဖြတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်းမြန်ကြမယ့်ပါတီကိုယ်စားလှယ်စီရင်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ဖြေရမှုတစ်ခုအနေနဲ့မဲဆွယ်စည်းရုံးရေးကာလမှာကိုယ်စားလှယ်လောင်းတွေဟာအရင်ကလိုသွားမယ့်နေရာအတိအကျအစီအစဉ်တွေကိုမြို့နယ်ကော်မရှင်ခွဲတွေတင်ပြရမယ်ဆိုတဲ့အချက်ကိုဖြေလျှော့ပေးလိုက်တာမို့လာမယ့်ကြဖြတ်ရွေးကောက်ပွဲမှာတင်ပြเสียမလို့တော့ပါဘူးအသေးစိတ်ကတော့မမေခါကသတင်းပေးပို့ထားပါတယ်
လာမယ့်ကြပြည့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့နိုင်ငံရေးပါတီ24ပါတီကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းအယောက်90ကျော်ရဲ့အမည်စာရင်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတီးပြုတ်ထုတ်ပြန်လိုက်ပြီးချိန်မှာပဲဝင်ရောက်ရှင်ပြိုင်ခွင့်ရတဲ့နိုင်ငံရေးပါတီ24ပါတီကိုကော်မရှင်ကဒီကနေ့မှခေါ်ယူတွေ့ဆုံပြီးကြပြည့်ရွေးကောက်ပွဲအတွက်ဆွေးနွေးတိုင်ပင်ခဲ့ကြပါတယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးညွှန်ကြားရေးမှူးချုပ်ဦးတင်ထွန်းကအခုလိုပြောပြပါတယ်
။ကျွန်တော်ရွေးကောက်ပွဲတည်ငြိမ်အေးချမ်းစွာနဲ့အောင်မြင်စွာပြီးသွားဖို့တကူသူဘယ်လိုမျိုးများအကြံပြုကြမလဲဘယ်လိုများလုပ်ငန်းတွေရေးဆွဲမလို့နှစ်ဖက်ညှိနှိုင်းရေးဆွဲရတာလေးကသူအသိပေးပါတယ်။ကျော်လေးလည်းအကြံပြုကြပြီးတော့သဘောတူညီကြရှိပါတယ်။အခုဒီမှာတော့အဓိကကြတဲ့အခြေအနေကတော့လေနံပါတ်1ကတော့ဒီနိုင်ငံရေးပါတီများနဲ့ကိုယ်စားလှယ်လောင်းများလိုက်နာမယ်ဒီရှင်းွေးပေါ့။ကိုယ်တော်ကွန်တက်ကိုလည်းဒါဒီကြက်ဘက်မှာလိုက်နာတော့ဘူးပါတီကအလုံးစုံသဘောတူညီနေလက်မှတ်ရေးထိုးခဲ့ကြတယ်ဈေးကျင်းပါတဲ့ဈေးမှာပေါ့နော်နောက်တစ်ခါမနေ့ကဟိုဖြစ်ပြီးတယ်လို့ပဲစီးစားညီနိုင်ရင်ကော်မတီကြီးအစင်းစုံပြီးတော့မပြေလည်မှုလို့ရှိရင်စီးစားညီနိုင်ရင်ပြောရနေတယ်ဒါညီနိုင်ချိန်ချင်းသွားဖို့ဆိုတော့လည်းသဘောတူညီကြတယ
်လာမယ့်ဂျာပြည့်ရွေးကောက်ပွဲမှာပြီးခဲ့တဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေပူးတွဲရေးဆွဲခဲ့တဲ့စီမင်းစည်းကမ်းတွေနဲ့လိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေအတိုင်းသာဆက်လက်လိုက်နာသွားဖို့နိုင်ငံရေးပါတီတွေနဲ့ကော်မရှင်တို့ဒီကနေ့သဘောတူညီကြောင်းလက်မှတ်ရေးထိုးခဲ့တယ်လို့ဦးတင်ထွန်းကပြောပါတယ်ဒါကြောင့်နိုင်ငံရေးပါတီဝင်ကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဟာထုတ်ပြန်ထားပြီးဖြစ်တဲ့အချက်၈ချက်ပါကိုယ်စားလှယ်လောင်းတွေလိုက်နာရမယ့်ကျင့်ဝတ်စည်းကမ်းတွေကိုဆက်လက်ကျင့်ကြံလိုက်နာသွားကြရမှာပါ။ဒီပြင်စည်းကမ်းတွေအတိုင်းလိုက်နာမှုရှိမရှိကိုတော့အရင်ကအတိုင်းစောင့်ကြည့်လေ့လာမှုတွေလုပ်သွားမယ်လို့ဦးတင်ထွန်းကပြောပါတယ်။အရင်တုန်းကထုတ်ပြန်ခဲ့တဲ့စည်းမျဉ်းတွေနဲ့လိုက်နာကျင့်သုံးခဲ့တဲ့ဤဥပဒေတွေကိုသာဆက်လက်လိုက်နာဖို့သဘောတူညီခဲ့တဲ့ဆိုပေမဲ့ဖြေလျှော့လိုက်တဲ့အချက်တွေလည်းရှိပါတယ်။ဖြေလျှော့လိုက်တဲ့အချက်နဲ့ပတ်သက်လို့ဥတင်ထွန်းကအခုလိုပြောပြပါတယ်
။နောက်တစ်ခါဒီရာဇဝတ်မှာပုံပြီးထူးခြားမှုတစ်ခုကတော့ရခိုင်တုန်းကဆိုရင်မနစ်တုန်းကဆိုလို့ရှိရင်ဒီကိုယ်စားလှယ်လောင်းတွေကမဲဆိုတဲ့ရှင်းုံတဲ့အခါမှာသူ့ရဲ့အစီအစဉ်ကိုကော်မရှင်အဖွဲ့ဘွဲကိုတင်ပြပြီးမှသူတင်ပြပြီးမှရှင်းုံမှုဖက်လေရတာပေါ့နော်။အခုကကြတော့ဒီကော်မရှင်ဖွဲ့ဘွဲကိုတင်ပြဖို့ပုံတော်ပဲနဲ့ဒီကူကဒီပါတီကိုယ်စားလှယ်တွေပါဝင်တဲ့စစ်တပ်ညီနိုင်ကော်မတီကိုပဲတင်ပြပြီးတော့စစ်တပ်ညီနိုင်ကော်မတီကမှမဲဆိုရှင်းုံထုတ်ချောင်းမှုတွေကိုဒါသူရှင်းနိုင်ဆောင်ပြီးတော့ဘူးဒါအောင်သဘောတူညီကြတယ်ဒါကတော့တော်တော်ကောင်းတဲ့အချက်နဲ့ ဒါမှမဟုတ်ဒီကနေ့ကအကြီးကြီးတဲ့အချက်ဖြစ်ပါတယ
်ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်ဖေဖော်ဝါရီ၁ရက်နေ့ကနေ၁၄ရက်နေ့အထိလာမယ့်ဂျာပြတ်ရွေးကောက်ပွဲမှာမဲပေးနိုင်တဲ့လူဦးရေစည်းရင်းကိုထုတ်ပြန်ပေးသွားဖို့စီစဉ်ထားပါတယ်လူဦးရေမဲစည်းရင်းမှန်ကန်မှုပိုင်းနဲ့ပတ်သက်ပြီးပြီးခဲ့တဲ့ကော်မရှင်လက်ထက်တုန်းကတော့တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်အသစ်ဖွဲ့စည်းလိုက်တဲ့ကော်မရှင်ကတော့မဲစင်းတွေပုံမူတိကျနိုင်ဖို့အတွက်အိမ်တိုင်းရာရောက်ကောက်ခံတဲ့စနစ်ကိုလှုပ်ဆောင်နေတယ်လို့ကော်မရှင်ကပြောပါရယ်အရင်အားထက်ပိုပြီးမှန်ကန်တိကျနိုင်မလားဆိုတဲ့အပေါ်မှာတော့ဂျာဂိုင်တို့အနေနဲ့ပြောဖို့စောသေးတယ်လို့ဦးတင်ထွန်းကပြောပါရယ်မဲစင်းမှန်ကန်တိကျဖို့အတွက်ပြည်သူတွေကပါပူးပေါင်းပါဝင်စစ်ဆေးပေးဖို့တောင်းဆိုလိုက်ပါရယ်ဒီကနေ့တွေ့ဆုံမှုနဲ့ပတ်သက်ပြီးတွားရောက်တွေ့ဆုံခဲ့တဲ့လူမျိုးပေါင်းစုံဒီမိုကရေစီပါတီကရားပြည်နယ်ကပါတီဥက္ကဋ္ဌခူးရယ်ကတော့လက်ရှိကော်မရှင်ပေါ်မှာတော့ခုလူသုံးသက်ပြောဆိုခဲ့ပါတယ်
ဒီလိုဒီကော်မရှင်ကတော့ဒီကောပြည်လူမျိုးတမှုတော့အများကြီးရှိကြတယ်အရေးနဲ့ဆိုင်ပေါ့နော်ဒါမျိုးလို့ဒီရဲ့လက်သက်ကသူ့ကျိုးဟိုကလဲလဲလာမပြီးတော့အေးတော့အားမရတော့မှာပေါ့နော်ဒါပေမဲ့ဒီလိုအရေးထက်တူကောင်းနေလို့တော့ဆယ်ရက်ကြီးပြီးတော့နော်ဟုတ်ပါဆို
လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာပြည်သူ့လွတ်တော်မဲဆန္ဒနယ်မြေ၉ခုအတွက်ကိုယ်စားလှယ်၄၉ဦးအမျိုးသားလွတ်တော်မဲဆန္ဒနယ်မြေ၃ခုအတွက်၁၅ဦးနဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်မဲဆန္ဒနယ်မြေ၇ခုအတွက်၃၀ဦးတို့ကလစ်လက်မဲဆန္ဒနယ်၁၉ခုအတွက်ဝင်ရောက်ရွေးချယ်ခံကြမှာပါဒီဂျာပြတ်ရွေးကောက်ပွဲမှာလစ်လက်နေရာတွေကနေရွေးချယ်ခံရမယ့်ကိုယ်စားလှယ်တွေရဲ့အရေးအတွက်ဟာမြမနိုင်ငံရေးကိုပြောင်းလဲသွားစေနိုင်မယ့်လွှမ်းမိုးနိုင်မယ့်အခြေအနေတွေမရှိပေမဲ့လက်ရှိနိုင်ငံရေးပါတီတွေအတွက်တော့နောင်လာမယ့်ရွေးကောက်ပွဲအတွက်အကျိုးဆန်းစစ်မှုတစ်ခုတော့ဖြစ်နိုင်နိုင်မယ်လို့လေ့လာသူတွေကသုံးသပ်ထားကြပါတယ်ဂျာပြတ်ရွေးကောက်ပွဲကိုလာမယ့်ဧပြီလအတွင်းမှာကျင်းပသွားမှာဖြစ်ပါရှင်
။မမေခတင်ပြတော်ရပါရှင်။ခုတော့ရခိုင်ပြည်နယ်ထဲကသတင်းပဲဆက်ရအောင်ပါ။အကြမ်းဖက်ပဋိပက္ခတွေနဲ့လုံခြုံရေးဝန်ထမ်းတွေတိုက်ခိုက်တပ်ဖြတ်ခံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမတိမငိမ့်အခြေအနေတွေဆက်ရှိနေပြီးတော့ဒီကနေ့မောင်နှောမြို့နယ်မှာအမျိုးသားတဦးရဲ့အလောင်းကိုတွေ့ခဲ့ရပါတယ်။မောင်နှောမြို့နယ်အတွင်းမှာအပြစ်မဲ့ပြည်သူတွေအသက်ခံရတဲ့အခြေအနေတွေကတော့မကြာခဏဆိုသလိုရှိနေဆဲဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။နောက်ဆုံးအခြေအနေတွေကိုဆက်သွယ်မေးမြန်းထားတဲ့မခင်ဖြူတွေကပြောပြပေးမှာပါ။
ပြည်ရဲ့နှစ်အောက်တိုဘာလတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့စခန်းတွေတိုက်ခိုက်ခံရပြီးလုံခြုံရေးဝန်ထမ်းတချို့သေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိမညိအခြေအနေတွေဆက်ပြီးတော့ရှိနေတာပါဒီကနေ့မောင်တော်မြို့နယ်လင်မာကုန်းသားကြီးရွာမှာလက်ဘေးလိဖြတ်ဒဏ်ရာတွေနဲ့သေဆုံးနေတဲ့အသက်30အရွယ်အမျိုးသားတဦးရဲ့အလောင်းကိုထပ်မံတွေ့ထားတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်အခုလိုရက်သားပြည်သူတွေအသက်ခံရတဲ့အခြေအနေတွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခဏဆိုသလိုရှိနေတယ်လို့သမရယုံဝကြီးဌာနပြောခွင့်ရဦးစောထေက VOA ကိုပြောပါတယ
်ဒီမောင်တော်ဒေသမှာဒီအပြစ်မဲ့ပြည်သူတွေပေါ့နော်ပြည်သူလူထုပေါ့ပြည်သူလူထုဆိုတာဘာမှမလုပ်ဘဲပြည်သူလူထုကိုတပ်ဖြတ်တဲ့အဖြစ်အင်ကဘယ်နှခါရှိပြီလဲဆိုတော့အားလုံးပေါင်း14ချိန်ရှိပြီတပ်ဖြတ်တဲ့ဘယ်ကနေစလဲဆိုတော့ကျွန်တော်တို့ဟိုမောင်တော်မြို့နယ်ဦးရှိကြကြေးရွာအဲ့မှာရှိတဲ့အဲမောင်မောင်စုကရှင်းသားများဆိုသူကစပေးတယ်အဲ့လိုမျိုးလေဝင်ဟိုပြတ်ချတဲ့ဆက်နှစ်ချက်နဲ့ပေးတယ်နောက်ဒုတိယမြောက်ကဘယ်လိုလဲဆိုတော့မောင်တော်မျိုးနဲ့ဦးရှိကြရတယ်သူကပြတ်ချတဲ့စကူးချက်နဲ့မာမတ်တာလီဒုတိယမြောက်လူပေးတယ်နောက်လေဝင်ပြတ်ချပြီးတော့ပုတ်ကွာတည်ဆုံးတယ်အဲမောင်တော်မျိုးနဲ့မြို့သူကြီးကျေးရွာအဲသူလည်းပေးတယ်
မောင်နှောခရိုင်တွင်အကြမ်းဖက်တိုက်ခိုက်သူတွေကအပြစ်မဲ့ပြည်သူတွေကိုတိုက်ခိုက်တပ်ဖြတ်နေတဲ့ဖြစ်စဉ်တွေရဲ့အသေးစိတ်ကိုနိုင်ငံတော်အတိုင်းအမေကပုတ်ကိုယုံပြန်ကြားရေးကော်မတီ Facebook စာမျက်နှာမှာလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေကမွတ်စလင်ကျူးရသားတွေကိုဆဲဆူကန်ကြောက်နေတဲ့ Video File ပြီးခဲ့တဲ့သတင်းပတ်ကုန်ကထွက်လာခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့ညွှန်ကြားချက်နဲ့အညီဆောင်ရွက်ခြင်းမရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအရေးယူဖို့သက်ဆိုင်ရာကဆောင်ရွက်နေတယ်ဆိုတာနဲ့အရေးယူဆောင်ရွက်မှုနောက်ဆုံးအခြေအနေတွေကိုတော့ပြည်ထောင်စုဝန်ကြီးဌာနကမှတ်ကြားခဲ့မှသတင်းထုတ်ပြန်လိမ့်မယ်လို့လည်းဦးစောထေကပြောပါရယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့ OIC လို့တူကခေါ်တဲ့ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလည်းနိုင်ငံသားရေးဝန်ကြီးအဆင့်ရေးပေါ်အစည်းအဝေးတစ်ရက်ကိုဒီလ19ရက်နေ့ကျရင်မလေးရှားနိုင်ငံမှာကျင်းပဖို့စီစဉ်ထားပါရယ်။ဒီအစည်းအဝေးနဲ့ပတ်သက်လို့တော့ဦးစောထေကအခုလိုပြောပါရယ်။အဲ
့ဒါရှိတယ်လို့ပြောတယ်။အဲ့တော့ဟိုပြည်ထောင်စုနဲ့အဲ့ဒါရင်းနေထွက်တာတော့ဆက်နေတယ်။တိုးတော့ကျွန်တော်တို့ဟိုကလည်းကုလသမဂ္ဂမှာလည်းအဲဒီဘက်မှာမြန်မာနိုင်ငံကိုရိုင်းကြီးကြီးစဉ်ရှိတယ်အပြီးရင်ဟိုဘက်မှာလူ့ကွယ်ရေးကောင်စီအစည်းအဝေးဒါမျိုးတွေနဲ့ဆက်ဆက်ပြီးတော့ ONG စည်းဝေးကိုနောက်ဆက်ရလို့ပြောတယ်ကျွန်တော်တို့ကတော့အဲ့လိုကြားတာပဲ
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာတိတ်ပစာခင်ကာလအကျွဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပေမဲ့ခီးစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ရခိုင်ရင်းနဲ့ပတ်သက်လို့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုအကောင့်ထယ်ဖော်ရေးဘိုးကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးကိုဒီကနေ့နေ့လယ်2နာရီကနေပြီးတော့သမရအိမ်တော်အစည်းအဝေးခန်းမမှာကျင်းပခဲ့တာမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်ခဲ့ပါတယ်။လက်တလုံးမှာမောင်တော်ဒေသတည်ငြိမ်အေးချမ်းရေးကိုဦးစားပေးဆောင်ရွက်နေပြီးတော့ရခိုင်ပြည်နယ်တစ်ခုလုံးအရေးကိစ္စကိုလည်းဆက်လက်ဆောင်ရွက်နေတဲ့အကြောင်းနဲ့ပြဿနာတွေကိုမှန်ကန်တဲ့လမ်းကြောင်းပေါ်ကနေရပ်တည်ဖြေရှင်းသွားဖို့လိုအပ်တဲ့အကြောင်းဒေါက်တာဆန်းစုကြည်ကပြောကြားသွားခဲ့ပါတယ်ရှင်။
မုံတော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့ကြားဖြတ်အစည်းအဝေးခန်းစာကိုဒီကနေ့ရက်စွဲနဲ့ထုတ်ပြန်ရမှာမုံတော်ဒေသတွင်လုံခြုံရေးနဲ့တည်ငြိမ်ရေးဟာအချိန်ယူဆောင်ရွက်ရမယ့်အခြေအနေဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အစိုးရဌာနအဖွဲ့အစည်းများနဲ့လိုက်လျောညှိထွေးစွာပူးပေါင်းဆောင်ရွက်သူများနဲ့တတိပေးတယ်လို့တန်ရရှိသူတွေကိုချိန်ချောက်တပ်ဖြတ်မှုတွေဖမ်းဆီးခေါ်ဆောင်မှုတွေပြုလုပ်လက်ရှိရမှာမုံတော်ဒေသကကျေးလက်ဒေသများမှာအကြမ်းဖက်သမားတွေဝင်ထွက်သွားလာလက်ရှိတာကြောင့်မလို့ရက်ရွာဒေသတည်ငြိမ်အခြေအနေမှာစိုးရင်ဖွဲ့ရအခြေအနေရှိနေတယ်လို့လည်းအဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။အော်တိုဘာလ9ရက်နေ့လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာကိုသုံးသပ်တဲ့နေရာမှာအရင်ထုတ်ပြန်ချက်တွေလိုပဲအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်ပြီးတော့စနစ်တကျအစီအစဉ်တိုက်ခိုက်မှုဖြစ်တယ်လို့အစီရင်ခန်းစာကသုံးသပ်ထားပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ကိုတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ10ရက်နေ့ကနိုင်ငံတော်သမ္မတယုံအမိတ်နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ကားစီးကွက်သတင်းဖက်လဲရအောင်ပါ။ညာမောင်းကားတင်သွင်းမှုကိုကန့်တက်လိုက်တာကြောင့်ဈေးကွက်အတွင်းညာမောင်းကားစီးနှုန်းကတစ်စီးကိုအနည်းဆုံး350လောက်ဈေးသက်သွားပါတယ်။ညာမောင်းကားတင်သွင်းမှုပါမစ်ဈေးနှုန်းထိုးသက်သွားသလိုကားအိုကားဟောင်းစလစ်ကလည်း300လောက်ဈေးပေါက်လာတာကြောင့်ညာမောင်းကားသေးတွေဈေးထက်တက်လာနိုင်ခြင်းရှိနေသေးတယ်လို့လည်းမော်တော်ယာဉ်အယောင်းဝယ်ကျွမ်းကျင်သူတွေကခံမှန်းကြပါတယ်။မူဝါဒအပြောင်းလဲကြောင့်ဖြစ်ပေါ်လာတဲ့ကောင်းကျိုးဆိုးဖြစ်သူတွေနဲ့ပတ်သက်ပြီးတော့မတ်တင်ကြီးထိုက်ကစူးစိတင်ပြထားပါတယ်ရှင်
။မော်တော်ယာဉ်တင်သွင်းကွင်မူဝါဒတွေပြောင်းလဲလိုက်တဲ့အချိန်တဦးချင်းကားတင်သွင်းမှုမှာညာမောင်းကားတွေတင်သွင်းမှုမပေးတော့တာကြောင့်ကားဈေးကအနည်းဆုံး350လောက်တက်သွားပါတယ်။ကားတင်သွင်းသူတဦးဖြစ်တဲ့ကိုရံမြို့အောင်ကလက်ရှိကားဈေးကွက်အခြေအနေကိုအခုလိုပြောပြပါတယ်
။ဈေးကွက်ထဲမှာကြာပြီးသားဒီစီးပါမင်းဈေးနှုန်းနေရတာစမတန်မြင့်တက်သွားတယ်။ပုံမှန်ဒီစီးပါမင်းရှောက်မယ်ဆိုရင်ဒါတစ်ပေါင်ကိုဆက်မှန်း2,000ပေါ့နော်။ဆိုတော့အဲ့လောက်ကနေပြီးတော့2,000လောက်ရှိတဲ့ဒီပါမင်းပေါ့နော်။ဒီကနေ့ကုန်ကြေးစီ2,000လောက်ရှိတဲ့ permit တစ်ဆောင်ကဒီကနေ့ဈေးကွက်ထဲမှာဟို35,000လောက်အထိကိုဖြစ်သွားတယ်ဆိုတော့ဒါအစားပေါင်းများဆိုတော့တက်သွားတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်ဒီ free permit ကားတွေပေါ့ free permit ကားဆိုတော့ 1,300cc.3 လေးတွေခေါ်တော့ဈေးကွက်ခေါ် 0.3 ဒီ 0.3 တွေရဲ့ဒီဈေးနှုန်းပေါ့နော်ဘာကားလေးလဲဆိုတော့ဒီက Honda Fit တို့ဒါ Pro Box တို့ပေါ့နော်ဒါဈေးကွက်ထဲမှာအာတော်တော်များများဒါအပေါင်းများတဲ့ကားတွေပေါ့ဒီကားတွေရဲ့ဈေးနှုန်းကလည်းဒီ300 ဆောဆောကနေပြီးတော့ပေါ့နော်300 130လောက်ရှိတာနေပြီးတော့ဘယ်လောက်ထိတက်သွားလဲဆိုတော့360 180 180အဲ့လောက်ထိကိုဈေးကွက်ကနေဆက်သွား
အရင်ကတဦးချင်းကားတင်သွင်းမှုကို2011ခုနှစ်ကနေအထက်ဘယ်မောင်းညာမောင်းနှစ်မျိုးစလုံးတင်သွင်းခွင့်ပြုခဲ့တာပါအခုတော့တဦးချင်းကားတင်သွင်းလို့သူတွေအနေနဲ့2015ခုနှစ်နဲ့အထက်ထုတ်လုပ်တဲ့ဘဲမောင်းကားတွေကိုသာတင်သွင်းခွင့်ပြုတော့မှာမို့ကားဝယ်စီးမဲ့သူတွေအတွက်ဈေးကြီးသွားတော့မယ်လို့လဲကိုရံမျိုးအောင်ကဆက်ပြောပါဗျ
2019မှာညာမောင်းတင်သွင်းခွင့်ကိုသူတို့ကဒီပိတ်လိုက်ပြီးတော့ဒီမော်ရယ်အမြင့်ဘဲမောင်းပဲသွင်းရမယ်ဆိုတဲ့အတွက်ကျွန်တော်မြန်မာနိုင်ငံမှာကဒီဘဲမောင်းကဈေးကွက်ကလည်းမကြိုက်ဘူးဘဲမောင်းကကဘဲမောင်းကားတွေကလည်းမော်ရယ်အမြင့်တွေဖြစ်တဲ့အတွက်ကားကြီးတော့ကလည်းကြီးမြင့်တယ်တော်ဒီ300ဆက်ချတဲ့ကားလေးတွေကဒီတင်သွင်းလို့မရတော့တဲ့အတွက်ဒါဈေးတက်သွားတဲ့သဘောဖြစ်တာပေါ့
မော်တော်ယာဉ်တင်သွင်းမှုကန့်သက်ချက်ကြောင့်ကောင်းကျိုးတွေရှိသလိုကားဈေးတက်သွားမဲ့အနေအထားရှိတယ်လို့မြမမော်တော်ယာဉ်ထုတ်လုပ်ရေးနဲ့ဖြန့်ဖြူးရောင်းချရေးလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ
်အကောင်းဆုံးပြောရင်တော့လေဒါလူတွေရောရင်ကားတက်တော့ဈေးရတဲ့ chance ပိုများတော့ရင်လို့ကားဟောင်းလဲစားရပေါ့နော်ဒါနမနေချက်ကဘယ်မောင်းတက်မဲ့လည်းပဲကြောင်းမလို့လက်ရှိကျွန်တော်တို့ကကျွန်တော်ဘဝနိုင်ငံအများကမောင်းစနစ်ဆိုတော့လက်ရှိလမ်းစနစ်နဲ့အကန့်ညီတဲ့ဘောရှိတာပေါ့နော်။နောက်နံပါတ်3ချက်အနေနဲ့ပြောရင်တော့ရင်းနှီးမြှုပ်မှုလျှော့ချတဲ့အကြောင်းလို့ဒါရင်းကြောပြည့်စုံမှုဖြစ်တဲ့ရောင်မျိုးတို့ဟာမျိုးမှာတော့ဒါဟိုအထောက်အပံ့ပြုတယ်။နောက်တစ်ချက်အနေနဲ့ဆိုရင်ဘာလို့ရင်းနှီးမြှုပ်လျှော့ချတဲ့အကြောင်းလို့ကွာဒီဘက်ကနိုင်ငံရမ်းမှုတွေလိုအပ်ချက်ကျော်နေဝါနိုင်တယ်ပေါ့နော်။ဒါတော့အကောင်းကြီးပေါ့။အဲပြည့်တို့ပြောရင်တော့လေကျွန်တော်တို့ကကားစီးမဲ့လူတွေပေါ့နော်။ကားစီးမဲ့လူတွေတော့ကတော့ကားကြီးတက်သွားတာပေါ့နော်နောက်တစ်ခါတပည့်ရဲ့ကားတင်သွင်းတဲ့လူတွေပေါ့နော်ဂျိုကားရောက်စင်တာရင်းနဲ့ ਦੂਜੇ ਦਿਨ ਤੋਂ ਤੋਂ ਯਾ ਦਬਾਈ ਗਾ ਤੋਂ ਨੇ ਸੇ ਪੱਟ ਚੱਤ ਵਾ ਨੋ ਨਾ ਦਮੋ ਲਾਈਨ ਲੋੜੇ ਲੂੜੀ ਬੋ ਨੋ ਅਯਨ ਵਾ ਰੋ ਸੰਦੀ ਜਵਾ ਨੰਗੇ ਨੇ ਮਾ ਨੰਗੇ ਉਹ ਗਾ ਤੋਂ ਨੇ ਹਾਰੇ ਬੋ ਨੇ ਤੋਂ ਤੋ ਅਚਾਂ ਮੇ ਨਿਕ ਕੋ ਗਾ ਸੀ ਤੇ ਤੇ ਨਾ ਤੋ ਨਾ ਬੋ ਨੋ ਅਰੋ ਦਾ ਯੋ ਚਾ ਵਾ ਨੇ ਬੋ ਨੋ ਨਾ ਤੋਂ ਨੇ ਚੇ ਰੋ ਨੰਗੇ ਨੋ ਖੋਨ ਹਾ ਯੋ ਨੋ ਬੋ ਨੋ ਉਹ ਗਾ ਦਿਨ ਨੇ ਹਾ ਚਾ ਉਹ ਜਨੋ ਰੋ ਆ ਦੀ ਕਾਉ ਖੋਨ ਥਾ ਨਾ ਰੋ ਦੀ ਕਾ ਨਾ ਨਾ ਰੋ နော်မြက်ခွန်ဌာနလိုကအကုန်ဝေးပြည်လည်နဲ့ခြေပြီးရတာပေါ့နော်အခုကတော့ဘော်ဒါတင်မှုရောကြတဲ့အကြောင်းမျိုးသူဘတ်ဂျက်ရောတာမျိုးတော့ရောကြသွားနိုင်တဲ့အနေအထားတော့ရှိ
လက်ရှိမှာတော့တူချင်းကားတင်သွင်းသူတွေအတွက်ညာမောင်းကားတွေတင်သွင်းနိုင်မဲ့အခွင့်အလမ်းကကားအိုကားဟောင်းပြန်လဲအနှံထားတဲ့ဆက်လက်ရှိမှာဖြစ်နိုင်တော့မဲ့အနေအထားမျိုးညာမောင်းကားသေးတွေဈေးနှုန်းကထပ်ပြီးတက်လာနိုင်သေးတယ်လို့လဲကားစည်းခွဲကျွမ်းကျင်သူတို့ကခန့်မှန်းကြပါတယ်ရှင်
မတင်ကြီးထိုက်တင်ပြသွားရပါရှင်။ခုတော့ 11 media ကသတင်းထောက်ကိုစိုးမုံထွန်းအသက်ခံရတဲ့နောက်ဆက်သွယ်သတင်းဖက်ဆက်ရအောင်ပါ။စကိုင်းတိုင်းမုံရွာမြို့ထဲက 11 media သတင်းထောက်တို့ဖြစ်တဲ့ကိုစိုးမုံထွန်းလှုပ်ကြံတပ်ဖြတ်ခံရတာနဲ့ပတ်သက်လို့တန်လျာနဲ့ဖန်စီစစ်ဆေးနေသူ3ဦးရှိသွားပြီဖြစ်တယ်လို့တခြားသတင်းတွေရရှိဖို့အတွက်စစ်ဆေးခံရသူတွေလည်းအများပြားရှိနေပြီလို့မုံရွာမြို့မှာ yes ခန်းကပြောပါရယ်။အမှုမှန်ပေါ်ပေါက်ဖို့နေမြေခန်းသတင်းထောက်တွေကလည်းတောင်းဆိုနေကြပါရယ်။ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကအပြည့်အစုံသတင်းပေးပို့ထားပါရယ်ရှင်။
စကိုင်းတိုင်းမုံရွာမြို့က11 media ရဲ့နေမြေခံသတင်းတောက်ဖြစ်တဲ့ကိုစိုးမိုးထွန်းဟာပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့ကမုံရွာမြို့ပြည်တော်စုလမ်းမကြီးနဘေးမှာရိုက်နှက်တပ်ဖြတ်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်လို့ဖမ်းဆီးထားသူ3ဦးရှိသွားပြီဖြစ်ကြောင်းမုံရွာမြို့မှာရဲစခန်းကဒူရဲမှူးကြီးတိန့်စေမြင့်ကပြောပါတယ
်ဟုတ်ကဲ့92ယောက်မတင်ငါချင်းဆက်ပေါ်92ယောက်ဆန်းထားပါတယ်ဗျကျွန်တော်ဆန်းတဲ့ဒူတိယရေမှယူထားပါတယ်ဗျကျွန်တော်တရင်ရကျွန်တော်တရားဖမ်းဆီးပါတယ်ဗျနော
်တည်ဆုံးမှုဖြစ်ပြီးတဲ့နောက်တန်တရားနဲ့ဖမ်းဆီးခံရသူ2ဦးရှိပြီးသူတို့ကိုလည်းနောက်ထပ်ရမန်ယူပြီးချုံနောင်ထားတယ်လို့စစ်ဆေးနေစေဖြစ်တယ်လို့ဆိုပါရယ်ဒီအပိုင်းတွင်းမှာပဲနောက်ထပ်တန်တရားရှိသူတွေကိုစစ်ဆေးနေရကနေတန်တရားရှိသူနောက်တဦးကိုထပ်မံဖမ်းဆီးထိန်းသိမ်းခဲ့တာလို့လည်းပြောပါရယ်မုံရွာမြို့ကသတင်းတောက်ကိုစိုးမိုးထွန်းဟာမုံရွာမြို့မှာ KTV ဆိုင်နေထပ်မံဖွင့်လှစ်မဲ့ကိစ္စနဲ့ပတ်သက်လို့ဒေသဆိုင်ရာအာဏာပိုင်တွေကိုစာတင်ပြီးကန့်ကွက်ခဲ့တာတွေရှိတယ်လို့တရားမဝင်တစ်တယ်ဆောင်သူတွေနဲ့ပတ်သက်လို့လည်းသတင်းတွေရေးသားခဲ့သူပါကိုစိုးမိုးထွန်းလောက်ကျန်တက်ပြတ်ခံရပြီးတဲ့နောက်မှာတော့တန်တရားရှိသူအတော်များများကိုလည်းဖမ်းဆီးစစ်ဆေးနေခဲ့ပါတယ်။မုံရွာမျိုးကသတင်းတောက်တူဦးဖြစ်တဲ့ကိုကောင်းခန့်လင်းကတော့ကိုစိုးမိုးထွန်းတက်ပြတ်ခံရမှုဟာသတင်းတောက်တည်းရဲ့လုံခြုံရေးအတွက်မေးခွန်းထုတ်เสียဖြစ်လာတယ်လို့ဆိုပါတယ်
ဒီတဲ့တဲ့တော့ဒီကဘာရီတောင်းဆိုဒီကိုစိုးမိုးသွင်းတမ်းနဲ့ပတ်သက်ပြီးတော့ဘာရီတောင်းဆိုဒါလဲဆိုလို့ရှိရင်တရားခံအများဆုံးပေါ်ထုတ်ပေးရေးပေါ့နော်အဲ့ဒီချက်တောင်းထားတယ်နောက်တစ်ချက်ကဘာလဲဆိုတော့ကျွန်တော်တို့ဒီတဲ့တော့ဒီအတွက်ကလုံမှုမရှိတယ်လို့ခံစားရတယ်အဲ့ဒီကကျတော့ကျွန်တော်တို့တိုင်းဒေသကြီးစိုးရွားဖွဲ့ကကျွန်တော်တို့တဲ့တော့ဒီကိုဘာရီလုံပေးမလဲဆိုတော့ဒီကျွန်တော်တို့မေးခွန်းတွေထုတ်ထားတာရှိတယ်လည်းပြောမယ်ဆိုလို့ရှိရင်တော့ဒါမျိုးဒီကိုမတရားပေါ်ထုတ်တဲ့နေရာမှာကျွန်တော်တို့ကမပေါ်ထုတ်နိုင်တော့အောင်ဖြစ်သွားတယ်ပေါ့နော်ကျွန်တော်တို့မှာချင်းကြောက်မှုတစ်ခုလို့ကျွန်တော်တို့ကတော့ယူဆမိတယ်အခုလုံးတော့ဒီရင်းကိုဥမာအပြင်ပေါ့ကျွန်တော်ဒီ KTV ဆိုင်တစ်ခုကိုမော်မာရှိတဲ့ KTV ဆိုင်တစ်ခုကိုကျွန်တော်ရေးမိမယ်ပြင်ရေးမိမယ်ဆိုလို့ရှိရင်ကျွန်တော်ရဲ့ဘဝလုံခြုံမှုကအမှန်ဆန်ချက်မရှိဘူးလို့တွေးမိလို့လေကျွန်တော်တို့ကရှိနေတယ်ဗျ
။သခိုင်းတိုင်းဒေသကြီးမုံရွာမြို့အောင်ချမ်းသာရက်ကွက်နဲ့မြို့သိရက်ကွက်အကြားမုံရွာခောက်ကွင်းဒီပြည်တော်စုလမ်းမကြီးပေါ်မှာသတင်းတောက်ကိုစိုးမိုးထွန်းတပ်ဖြတ်ခံခဲ့ရတာပါ။အခုလိုအသက်ခံရတဲ့အပေါ်မှာသတင်းသမားတွေကိုကာကွယ်ပေးတဲ့ CPJ အဖွဲ့ကလည်းရှုံချခဲ့တယ်လို့ဒီအမှုနဲ့ပတ်သက်ပြီးတော့လည်းအများဆုံးဖော်ထုတ်အရေးယူနိုင်အောင်မြန်မာအစိုးရကိုတောင်းဆိုထားပါဗျ။1999ခုနှစ်ကစပြီးမြန်မာနိုင်ငံမှာသတင်းတောက်၄ယောက်ထက်မကအသက်ခံခဲ့ရပြီးသူတို့ကိုတတ်တဲ့လူတွေကလည်းအခုတည်းထိအရေးယူမခံရပဲလွတ်မြောက်နေဆဲဖြစ်တယ်ဆိုပြီး CPJ အဖွဲ့ကပြောဆိုထားပါဗျရှင်
။မအေးအေးမှတင်ပြတော့ပါ။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 2425တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဆက်သွယ်လို့သူတွေကတော့0392386555လေးကိုခေါ်ဆွနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ3ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
ရုရှားနိုင်ငံဘက်ကအင်တာနက်ကတဆင့် hack လုပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအတွင်းတုံ့ပြန်မှုသဘောကွဲလွဲချက်တွေက2019ခုနှစ်နိစန်းသမ္မတဥဘာမားရဲ့အုပ်ချုပ်ရေးဆုံးသက်ကာလနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့သမ္မတတာဝန်ယူမှုအစပိုင်းအဓိကမကျေလည်မှုတစ်ခုအဖြစ်ဆက်ရှိနေပါတယ်။နိုဝင်ဘာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲအပေါ်လွှမ်းမိုးမှုကြိုးစားတဲ့ရုရှားရဲ့ကွန်ပျူတာ hack လုပ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကမကြသေးခင်ဂျပန်တွင်ကပဲအရေးယူပိတ်ဆို့ခဲ့ပါတယ်ပိတ်ဆို့တံခါးမှုအရာနှင်ထုတ်ခံရတဲ့ရုရှားသံတမန်တွေအမေရိကန်ပြည်ထောင်စုမှရှိတဲ့သူတို့နေအိမ်တွေကထွက်ခွာသွားချိန်မှာဒီလိုထွက်ခွာဖို့သမ္မတဥဘာမမိတ်ပေးခဲ့တာနဲ့ပတ်သက်ပြီးဘလောက်ကြိုးကြောင်းဆင်ခြင်မှုမှန်ကန်တယ်လဲရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကမေးခွန်းထုတ်နေပါတယ
် online ဟဲလုတာတွေနဲ့ပတ်သက်လို့ကျွန်တော်အများကြီးသိပါတယ်ဟဲလုတာကတည်တည်ပြဖို့သိခဲ့တဲ့အလုပ်ပါတခြားတယောက်လည်းဖြစ်နိုင်ပါတယ်တခြားသူတွေမသိတဲ့အကြောင်းအရာတွေလည်းကျွန်တော်သိထားတာရှိပါတယ်။ဒီအချိန်တွေမျိုးမှာဘယ်သူဘဝလို့တရားပေါ်ပြောလို့မရပါဘူး
။ဒီမိုကရေစီအလို့တော်မှာအဒမ်ရှရစ်ကတော့သမ္မတတယောက်ဖြစ်အများယုံကြည်လက်ခံမှုကိုရအောင်ကြိုးစားမယ်ဆိုရင်ဒေါ်နယ်ထရန့်အနေနဲ့ဒီပုံစံပြောဆိုမျိုးတွေရက်တင်ပါပြီဆိုပြီး ABC ရုပ်သံကားတစ်စင်းဝေဖန်ပါတယ်။
This is the overwhelming judgment of the intelligence community.
ဒါဟာထောက်လှမ်းရေးအဖွဲ့အစည်းတွေရဲ့ခြုံငုံသုံးသပ်ချက်ပါ။ပွင့်ပွင့်လင်းလင်းပြောရရင်လို့တော်အတွင်းကဒီမိုကရက်ရော Republican ရောထောက်လှမ်းရေးအဖွဲ့အစည်းအားလုံးရဲ့သုံးသပ်ချက်ပါဒါကိုဘယ်သူမှပြန်မေးခွန်းထုတ်တာမျိုးမရှိပါဘူးမေးခွန်းထုတ်နေတာတယောက်တည်းရှိပါတယ်ရှင်းရှင်းလေးပါဒေါ်နယ်ထရန့်တယောက်တည်းပ
ါဒေါ်နယ်ထရန့်နဲ့နီးစပ်သူသူ့ရဲ့အဖွဲ့အတွင်းကလူတွေကတော့ထရန့်ဟာသူ့ကိုသမ္မတဥပမာဆိုရအဖွဲ့ကတသက်သေထောက်ထားနေပြည်ပြည်စုံစုံမရှင်းလင်းသေးတဲ့အတွက်ထောက်လှမ်းရေးအဖွဲ့ရဲ့သုံးသပ်ချက်ကိုအပြည့်အဝလက်မခံနိုင်သေးတာဆိုပြီးပြောဆိုနေပါတယ်စိုက်ဘာအွန်လိုင်းကထိုးနှက်ချက်တွေကိုကျူးလွန်နေတဲ့နိုင်ငံတွေဟာရုရှားတရင်ငံနဲ့ရှိတာမဟုတ်ဘူးလို့လည်းတုံ့ပြန်ပြောနေကြပါတယ်။ဒေါ်နယ်ထရန့်ရဲ့ပြောရေးဆိုခွင့်ရှိသူရှောင်းစပယ်ဆာက ABC ရုပ်သံကိုခုလိုပြောပါတယ
်။ In 2015 China took over a million records
2015ခုနှစ်အတွင်းတရုတ်ကမှတ်တမ်းတွေတန်းနဲ့ချီယူသွားခဲ့ပါတယ်။အထူးအရေးကြီးတဲ့အချက်လက်တွေပါ။အစိုးရတာဝန်ထမ်းနေသူတွေနဲ့ပတ်သက်လို့လုံခြုံရေးဆိုင်ရာအချက်လက်တွေပါ။အင်ဖြူရောကဒီကိစ္စကိုကြေညာချက်တောင်မထုတ်ခဲ့ပါဘူး။လူသိရှင်ကြလည်းဘာမှတုံ့ပြန်တာမျိုးမရှိခဲ့ပါဘူး။ဘာမှမလုပ်ခဲ့ပါဘူး
။ဒီမိုကရက်အလို့တော်မှာအရွန်ရှရစ်ကတော့အစိုးရလုပ်ငန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူတဲ့ကိစ္စကရွေးကောက်ပွဲလိုအတိမ်ဆောင်းမကန်တဲ့အချက်အလက်တွေကိုခိုးယူတာနဲ့မတူဘူးဆိုပြီးအခုလိုတုံ့ပြန်ပါတယ
်။ Here's what's different about what Russia did. They didn't just
ရုရှားအခုလုပ်တာနဲ့မတူတာကိုကြည့်ပါ။သူတို့ကအချက်အလက်ကိုခိုးယူပြီးဒါကိုလက်နက်အဖြစ်အသုံးချရုံနဲ့မဟုတ်ပါဘူး။ရွေးကောက်ပွဲကာလအမေရိကန်ပြည်ထောင်စုအတွင်းသဘောထားကွဲလွဲချက်တွေပေါ်လာအောင်ရွေးကောက်ပွဲရလက်အပေါ်ဩဇာလွှမ်းမိုးမှုရှိလောင်ရည်ရွယ်ချက်ရှိရှိနဲ့ဖန်တီးခဲ့တာပါဒါမျိုးကိုတရုတ်နိုင်ငံကဘယ်တော့မှမလုပ်ခဲ့ပါဘူ
းရုရှားသမ္မတဗလာဒီမီယာပူတင်ကတော့အမေရိကန်ပြည်ထောင်စုပေါ်မှာရုပ်ရည်လက်တုံပြန်တာမျိုးလုပ်ဖို့ကြေညာတာမတွေ့ရသေးပါဘူးဒါကြောင့်လဲရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတောက်ချီချူပြောဆိုနေပါတယ
်ကျွန်တော်တို့အနေနဲ့နိုင်ငံတော်များများနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုတည်ထောင်နိုင်မယ်လို့မျှော်လင့်ပါတယ်ရုရှားနဲ့တရုတ်နဲ့အပါအဝင်အားလုံးနဲ့ပါ
လက်ရှိအခြေအနေတိုင်းဆိုရင်တော့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့ကျန်းသစ္စာချိန်ဆိုပြီးသမ္မတတာဝန်တကယ်တမ်းယူတဲ့အခါမှာလက်ရှိသမ္မတဥပမတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သဘောထားအမြင်ချင်းတိုက်ဆိုင်မဲ့ပုံရှိကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်
မင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2018ခုနှစ်သစ်စစချင်းပါပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကငြိမ်းချမ်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နှင့်လူငယ်များစကားဝိုင်းဆိုတဲ့စကားဝိုင်းတစ်ခုနဲ့နှစ်သစ်ကိုစာဖွင့်လိုက်ပါတယ်အဓိကကတော့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဒေါက်တာဆန်းစုကြည်နဲ့လူငယ်တွေပြောဆိုဆွေးနွေးကြတဲ့စကားဝိုင်းအဖြစ်ရည်ရွယ်ပြီးတော့လုပ်ကြတာပါဆိုတော့ဒါကိုကြည့်မယ်ဆိုရင်ဒီ2018ခုဟာလက်ရှိအစိုးရအတွက်ငြိမ်းချမ်းရေးကိစ္စသည်အဓိကအထားဆုံးဦးစားပေးကိစ္စတစ်ခုအနေနဲ့ဆက်လုပ်သွားမယ့်အခြေလက္ခဏာဖြစ်မြင်လို့ရပါတယ်ပြီးခဲ့တဲ့6လကျော်သက်တမ်းအတွင်းမှာလည်းပဲဒီငြိမ်းချမ်းရေးကိစ္စကအဓိကကိစ္စကြီးတစ်ခုအနေနဲ့ကင်တွယ်ဆောင်ရွက်ခဲ့တယ်ဆိုတာကျွန်တော်တို့သတင်းရှင်တွေလည်းသိပြီးသားပါဆိုတော့ဒီ2018ခုနှစ်မှာဒီငြိမ်းချမ်းရေးကိစ္စကိုအဓိကဦးစားပေးအနေနဲ့ဆက်လုပ်သွားမယ်ဆိုရင်2018ခုနှစ်မှာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာတနည်းအားဖြင့်တနတ်တန်တွေတိတ်စစ်ပွဲတွေရက်ပြီးတော့ငြိမ်းချမ်းနိုင်မဲ့အလားအလာအခြေအနေဘလောက်ထိဖြစ်လာနိုင်ပါသလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါပင်တိုင်ဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးဦးထဲမှာဒူးကတော့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNLO ရဲ့နာယကဦးခွန်အုပ်ကဖြစ်ပါတယ်ဦးခွန်အုပ်ကတော့ရဲ့ PNLO အဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရေးစည်းရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်နောက်ဒူးကတော့သောရရှင်တို့နဲ့မစိမ့်တဲ့မြန်မာနိုင်ငံရေးလေလာတုံးသက်သူဒေါက်တာရန်မျိုးသိမ်းပါအလုံးကိုကျေးဇူးပါတယ်ခင်ဗျာစီစဉ်မှာပါဝင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ဆရာတို့နူးရဲ့သဘောထားကိုရင်ဆိုမေးခြင်းပါတယ်ဥက္ကဋ္ဌကဒေါအောင်ဆန်းစုကြည်ကလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းဆိုပြီးစဖွင့်လိုက်တာဒီနေ့ဟာဒီအစိုးရအတွက်ငြိမ်းချမ်းရေးအဓိကဦးစားပေးမယ်လို့ပြတဲ့လက္ခဏာလို့နားလည်လို့ရပါသလားဥက္ကဋ္ဌက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအစိုးရကတော့ဒီမနစ်ကအာဏာရလာတဲ့ကိုကငြိမ်းချမ်းရေးကိုဦးစားပေးလာပါတယ်သို့တော်လည်းပဲလိုအပ်တဲ့infrastructure တွေပေါ့ဒီစုဖွဲ့မှုတွေကမပြီးမပြည့်စုံတဲ့အတွက်လွန်ခဲ့တဲ့နှစ်6လလောက်မှာကတော့ငြိမ်းချမ်းရေးကိုဖြည်းဖြည်းရောက်ရောက်နဲ့တကယ်ဒီပေါပေါမြောင်မြောက်တော့မဆောင်ရွက်နိုင်ပဲနဲ့အစပြိုးနိုင်တာတော့တွေ့ရတယ်သို့တော့2019မှာကြတော့ကျွန်တော်တို့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့စုဖွဲ့မှုတွေလူဝင်အားတွေအဆောက်အုံတွေကျွန်တော်တို့ဒီနည်းပညာအထောက်အကူတွေဒီအပြည့်အဝရရှိလာနိုင်မယ်ဆိုရင်2019ကတော့ဒီအစိုးရရဲ့ဦးစားပေးမူဝါဒအရဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကတော့ဒီအောင်မြင်ပေါင်းရောက်လာမယ်လို့တော့ကျွန်တော်ယုံကြည်တယ်ခင်ဗျာ
ဟုတ်ပါပြီခင်ဗျာဦးစားပေးတို့သဘောထားတော့ဟုတ်ပါပြီကျွန်တော်တို့လက်ရှိမှာသွားနေတဲ့လုံနီးလုံဟန်ကရောလမ်းတဲ့ရဲ့လားဆိုတာကျွန်တော်တို့ခဏနေဆွေးနွေးကြရအောင်ပါဆိုဒေါက်တာရဲမျိုးသိန်းကရောဒီလိုငြိမ်းချမ်းရေးစကားဝိုင်းလှုပ်လိုက်တာဒီငြိမ်းချမ်းရေးကတော့အဓိကပဲဟေးဒီနှစ်မှာငြိမ်းချမ်းရေးကိစ္စငါတို့အဓိကလှုပ်သွားမယ်လို့ပြလိုက်တယ်လို့ယူဆပါသလား
အဲကျွန်တော်အမြင်ကတော့ပေါ့လေဒါဒေါက်ဟန်စုကြည်ဒီအစိုးရအဖွဲ့စတက်လာတဲ့အချိန်ကစပြီးတော့ဒီပြည်တွင်းငြိမ်းချမ်းရေးကိုသူကရှေ့တန်းတင်ပြီးတော့ပြောလာတာကိုတွေ့ရပါတယ်အဲ့တော့ဒါပေမဲ့ကျွန်တော်တို့တိုင်းပြည်ရဲ့အကြက်အဲမှာကျွန်တော်တို့ဟာတော့ပြည်တွင်းငြိမ်းချမ်းရေးပြဿနာကိုပဲတော့တီးကြခွဲပြီးတော့ဖြေရှင်းဖို့ဆိုတာခက်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့ပြည်တွင်းငြိမ်းချမ်းရေးပြဿနာကိုကျွန်တော်တို့ချင်းကပ်မယ်ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအကြက်အဲကိုလည်းကျွန်တော်တို့မျက်ကွယ်ပြုထားလို့မရနိုင်ဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်အ
ဲ့နောက်တော့လက်ရှိပေါ့လေ2019နှစ်ဦးမှာလုပ်တဲ့ဒီငင်းငင်းကြီးဆွေးနွေးဟိုဒီငင်းငင်းကြီးစကားဝိုင်းမှာအဓိကပေါ့လေလူငယ်တွေနဲ့ပြောတယ်ဆိုတာကိုကျွန်တော်ကတော့သဘောကျပါတယ်အားလည်းအားရပါတယ်သို့တော်လည်းပဲတကယ်လိုအပ်နေတာကကျွန်တော်တို့တိုင်းပြည်မှာနော်နိုင်ငံတော်တိုင်းနိုင်ငံပုံကိုထောင်ဆန်းစုကြည်တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်နဲ့တိုင်းမလက်နက်ကိုင်အဖွဲ့တွေကအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေချားမှာဖြစ်ရောက်အလုံးဖြစ်တဲ့နိုင်ငံရေးပြည်ဆောင်ဆွေးနွေးပွဲတွေကတကယ်လိုအပ်နေတာပါတကယ်လို့သာ2018ခုနှစ်အတွင်းမှာအဲ့ဒီလိုဆွေးနွေးပွဲတွေပေါ်လာတယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအလားအလာ2018ခုနှစ်အတွင်းမှာပိုပြီးကောင်းလာမယ်လို့တော့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ဒီဆွေးနွေးပွဲနဲ့နှစ်သစ်ကိုဖွင့်လိုက်တာကတော့ငြိမ်းချမ်းရေးကိုအဓိကဦးစားပေးနေဦးစားပေးနေနဲ့လုပ်မယ်လို့ပြလိုက်တယ်ဆိုတော့ဒေါက်တာရံမျိုးသိန်းလက်ခံတယ်မလား
အဲ့အဲ့ဒီလိုအရေးအကြောင်းတော့တွေ့ရပါတယ်ဗျ
ဟုတ်ကဲ့ဆိုတော့ဥက္ကဋ္ဌကဦးစားပေးလုပ်လဲလုပ်ခဲ့တယ်ဆက်လက်လုပ်သွားမယ်ဒါပေမဲ့လက်ရှိသွားနေတဲ့အပြစ်ခတ်ရစေးရရဖို့စစ်ပွဲတွေရပ်ဖို့ငြိမ်းချမ်းရဖို့လက်ရှိသွားနေတဲ့အစိုးရရဲ့လုံနီးလုံဟန်ကတော်တက်မှန်ကန်တဲ့အခြေအနေမှာရှိပါရလားခင်ဗျ
ာအခုအချိန်ထိကတော့ကျွန်တော်တို့ကအလုံရင်းပင်ပင်ရဲ့လုပ်ရတဲ့သဘောမျိုးတွေ့ရတယ်ကရှင်းရှင်းပြောရင်တော့ဒီရှင်းတကယ်တော့သမ္မတကြီးဦးသိန်းစိန်နဲ့ Chief Negotiator ဦးအောင်မင်းတို့ခက်ကအတူအကျုံအဟောင်းတွေကိုတချို့ပြန်ပြီးတော့ဟိုမပေါင်းဖြစ်တာပေါ့ဗျာမပေါင်းဖြစ်တာကတခါတလေကြတော့ဒီအစိုးရအစ်မဒီ အတွေ့အကြုံအပစ်ကိုပြန်လဲပင်ယူရသလိုဖြစ်နေတယ်အဲ့ဒါလည်းပဲနည်းနည်းတော့ဟိုအချိန်ယူရတဲ့သဘောပေါ့ဗျာနောက်ကျတဲ့သဘောပေါ့တော်တော်လည်းပဲတသတသနဲ့တော့ကြစ်ကြစ်လေးလေးဖြစ်လာတဲ့သဘောတော့ရှိတယ
်ဟုတ်ကဲ့ဥက္ကောကကျွန်တော်ဖြတ်မိလိုက်ပြစီဟုတ်ဥက္ကောကကျွန်တော်ဖြတ်ပြီးဥက္ကောကကျွန်တော်ဖြတ်မိလိုက်ပြစီအရင်အစိုးရလက်ထက်ကလုတ်ခွဲတဲ့ဟာတွေကိုဘာဖြစ်လို့ဆက်မလုပ်တာလဲခင်ဗျာဘာဖြစ်လို့လဲဘာအကြောင်းကြောင့်လဲဘာအကြောင်းပြချက်ပေးလဲ
ဆက်မလုပ်တာတော့မဟုတ်ဘူးအတိအကျဒီ NCA စာချုပ်ရဲ့ပြဋ္ဌာန်းချက်တွေကိုတော့ဆက်လုပ်တာတွေ့ရတယ်သို့တော်လည်းပဲအရင်အစိုးရကရထားတဲ့အတုအကျုံဒီကျွန်တော်တို့ယုံကြည်မှုတည်ဆောက်တဲ့နေရာမှာအနောက်တော့ပြဿနာကိုဖြေရှင်းတဲ့နေရာမှာဒီဟိုတီတီကြကြနဲ့ပေါ့ဗျာအချိန်မကုံမင်းနဲ့လောက်တဲ့လောက်ခဲ့တဲ့အတွေ့အကြုံတွေကိုတော့နည်းနည်းလေးတော့ဒီအထောက်ကူဖြစ်အောင်ပေါ့တင်ကမာယူပြီးတော့ခြေလုပ်ငန်းတွေမှာကိုယ်လုပ်ငန်းတွေမှာအဲ့ဒီအတွေ့အကြုံတွေကိုသုံးသင့်တယ်လို့တော့ကျွန်တော်ကအဲ့ဒါလိုမြင်တာပေါ့အခုကြတော့အဲ့ဒီအတွေ့အကြုံတွေကိုလုံးဝဟိုယူမသုံးတယ်လို့ဖြစ်သွားတဲ့ခါကြတော့အတွေ့အကြုံအဖြစ်တွေမှာပို့ပြီးတော့အချိန်ယူရတဲ့သဘောမျိုးဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျဆိုတော့ဒေါ်တော်ရံမျိုးသိန်းကရောလက်ရှိသွားနေတဲ့လုံနီလုံဟန်ကအဖြစ်ခက်ရက်ဖို့စစ်ပွဲရက်ဖို့တနတ်တန်တိတ်ဖို့တော်တဲ့မှန်ကန်တဲ့လုံနီလုံဟန်လို့ဒေါ်တော်ရံမျိုးသိန်းယူဆပါသလား
အဲကျွန်တော်ကတော့လက်ရှိတွားနေတဲ့ငင်းငင်းကြီးလုပ်ငန်းစဉ်ကအဲပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဥပမာအဖြစ်ပြမယ်ဆိုရင်ကျွန်တော်တို့အဲဒီလက်ရှိအစိုးရလက်ထက်မှာပြည်တော်စုငင်းငင်းကြီးညီလာခံတစ်ချိန်လုပ်ခဲ့တယ်။နောက်လာမယ့်ဖေဖော်ဝါရီလမှာဒုတိယတစ်ချိန်ဒါပြည်တော်စုငင်းငင်းကြီးညီလာခံလုပ်တော့မယ်။အဲတော့ပထမတစ်ချိန်လုပ်ခဲ့တဲ့ပြည်တော်စုငင်းငင်းကြီးညီလာခံကလည်းခုနပြောသလိုအကျိတ်နဲ့ဆွေးနွေးတဲ့သဘောမျိုးလည်းမတက်ရောက်ဘူး။နောက်ပြီးတော့ဆုံးဖြတ်ချက်လည်းမချနိုင်ဘူး။ဘုံသဘောတူညီချက်ကိုလည်းမရနိုင်ဘူး။အဲ့တော့ကျွန်တော်ဆိုလိုချင်တဲ့သဘောကလာမယ့်เนาะဒီငင်းငင်းညီလာခံမတိုင်ခင်မှာเนาะဟိုနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းဆိုတာကိုကျွန်တော်တို့ကเนาะတတ်မှတ်နိုင်ရမယ်လို့ကျွန်တော်မြင်တယ်။အဲ့ဒီမူပေါင်းပေါ်မှာမူတည်ပြီးတော့မှကိုယ်စလဲကိုဘယ်လိုတတ်မှတ်မယ်ကိုယ်စလဲဘယ်လိုရွေးချယ်မယ်နောက်ပြီးတော့ဘယ်လိုအဆုံးဖြတ်ချက်တွေချမယ်ဆိုတာမျိုးကမူပေါင်းမှာတတ်မှတ်ထားနိုင်မှဒါညီလာခံပုံပြပြင်မယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့လက်ရှိအခြေအနေကြီးကျွန်တော်လေ့လာမိသလောက်မှာနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကအခုချိန်ထိဟိုတရားဝင်ထုတ်ပြန်နိုင်သေးတာမတွေ့ရဘူး။အဲနောက်တစ်ခုကဘာလဲဆိုတော့ NCA ထဲမှာဟိုသူကတိတိကျကျဖော်ပြထားတာကနော်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုပုံစံဖြစ်ရမယ်လို့အတိအကျဖော်ပြထားတယ်။အဲ့ဒီအခါကျတော့နာမည်ဆွေးနွေးပွဲတွေဘလောက်ပဲလုံးလုံးအားလုံးပါဝင်တဲ့ပုံစံမဖြစ်ဘူးဆိုရင်ကျွန်တော်အမြင်အဖြစ် NCA မှာဖော်ပြထားတဲ့မူနဲ့လေမညီဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့ဒေါက်တာရှင်တူရဲ့အီးမေးလ်ကျွန်တော်အရင်ဆုံးဖတ်ပြခြင်းပါတယ်။သူထောက်ပြထားတဲ့အချက်ကကျွန်တော်စိတ်ဝင်စားတဲ့အချက်ဖြစ်လို့ပါ။သူကကချင်ပြည်နယ်မြကြီးနားမြို့ကလီဘာစီဆိုတဲ့ဒေါက်တာရှင်မှာမြမပြည်ကြီးကိုတနက်တန်တိတ်ပြီးတကယ်ငြင်းချမ်းခြင်းရင်တိုင်းရင်းသားတွေကိုအတင်းကျပ်လက်မှတ်မထိုးခိုင်းပါနဲ့လို့ပြောခြင်းပါတယ်။လက်မှတ်ရေးထိုးလိုက်ကြပြီးပဲထားလိုက်အောင်ငြင်းချမ်းရပြီးတနက်တန်တကယ်ပဲတိတ်သွားနိုင်မလားဆိုတာမြမကောင်းဆောင်ကြီးတွေသတိရောထားမိကြမလားစဉ်ရောစဉ်းစားမိကြလားလို့ပြောခြင်းပါတယ်။တကယ်ငင်းချမ်းရပြီတနတ်တန်တွေတိတ်ချင်ရင်တော့လက်မှတ်ရေးထိုးဖို့တဲ့တနတ်တန်တွေနဲ့တက်တနာတွေဖြစ်လာရခြင်းအကြောင်းရင်းကိုစစ်ဘိုလ်ချုပ်ကြီးများနဲ့အမိခံအစိုးရများအရင်ဆုံးဖြည့်ရှင်းသင့်တယ်လို့မြင်ပါတယ်တဲ့ဒီပါစီဆိုတဲ့တော်တော်ရှင်ဆွေးနွေးထားတာပါဆိုတော့ဥက္ကဋ္ဌကခင်ဗျာဒီ NCA ကိုလက်မှတ်ထိုးဖို့အတွက်လက်ရှိအစိုးရကတွန်းအားပေးပြီးတော့လုပ်နေတာကျွန်တော်တို့ကြားနေတွေ့နေရပါတယ်ဆိုတော့ဒီအချက်ကဟလာရှင်းဆက်သွားဖို့အရာမှာတန့်နေတဲ့အချက်တစ်ခုအနေနဲ့လည်းပဲတွေ့နေရပါတယ်ဆိုဒီအချက်ကိုဘယ်လိုမျိုးဖြေရှင်းမလဲဥက္ကိုကနီလန်ရောနှိစက်ပါပြီလား
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ကျွန်တော်တို့2017 2012ပေါ့ဗျာသမ္မတယူပိသိင်လက်ထက်တဲကဒီလုပ်ငန်းထဲမှာထက်တဲ့ဝင်ပါလာတဲ့ခါကျတော့ဒီအပြစ်ခတ်ရက်စဲရေးနိုင်ငံရေးအရာပြေဆုံးဆွေးနွေးရေးကနေပြီးတော့ကျွန်တော်တို့ဖက်တဲ့ပြည်တော်စုတည်ဆောက်ရေးဆိုတဲ့လုပ်ငန်းတင်ကကျွန်တော်တို့အားလုံးမှာပုံသဘောထားရှိပါတယ်ရှိတဲ့အပေါ်မှာဒီပုံသဘောထားလုပ်ငန်းစဉ်ပေါ်မှာပြစ်ခရက်စဲရေးကတော့ပထမအဆင့်ဖောင်ဒေးရှင်းဖြစ်တာပါဗျာသို့တော်လည်းပဲဒီပြစ်ခရက်စဲရေးကနေနိုင်ငံရေးဆွေးနွေးပွဲဆက်လက်သွားမယ်ဆိုတဲ့အချက်ကတော့ဘယ်သူမှမငင်းပါဘူးသို့တော်ပြစ်ခရက်စဲရေးမှာပါဝင်ပြီးတော့စာချုပ်စာသားပြုစုရေးပါတော့ကပါခဲ့တဲ့ခေါင်းဆောင်တွေကဒီပြစ်ခရက်စဲရေးနေ့တစ်ဆင့်ဟလာဆက်သွားမယ်နိုင်ငံရေးဆွေးနွေးပွဲပြကူပါမလာတာတော့စိတ်မကောင်းတရားပေါ့သို့တော်ဒီနေရာမှာဒီအပြစ်ကရက်စဲရေးကိုအတင်းကျထိုးခိုင်းတယ်တို့ဒီမဟုတ်မထိုးဖြစ်အောင်လုပ်တယ်ဆိုတဲ့ဟာတော့စဉ်းစားသင့်တယ်ဗျ တချို့ကရိုးရိုးလူပိုင်းအမြင်ကြည့်ရင်တော့အာထိုးအစိုးရကထိုးခိုင်းတယ်လို့မြင်တယ်ဟုတ်လားတော်လားတစ်ဖက်ကလည်းကျွန်တော်တို့သိကြကြပုံသတ်လို့ရှိရင်အင်အားစုတချို့ကမထိုးဖြစ်အောင်မထိုးဖြစ်အောင်တမင်တကာကိုလှုံ့ဆော်တာမျိုးလည်းရှိတယ်ကြအဲ့ဒါလို့လှုံ့ဆော်တာဘာကြောင့်လဲဆိုတော့ဒီပြဿနာတွေကတော့ရှိမြဲရှိနေမှာပဲနိုင်ငံရေးပြဿနာတော့ရှိနေမယ်ဟုတ်လားပြိပခတွေတော့ရှိနေမယ်ဒါတွေကိုဖြေရှင်းဖို့အတွက်ကနိုင်ငံရေးဆွေးနွေးပွဲမှာမှပွားလို့ရမယ်ဆိုတော့နိုင်ငံရေးဆွေးနွေးပွဲပွားနိုင်အောင်ကကျွန်တော်တို့ဒီအပြစ်ခရက်စဲကြီးကိုဖျက်မှာ哦
ဟုတ်ကဲ့
ဒါကြောင့်ဒီနိုင်ငံရေးဆွေးနွေးပွဲကိုမရောက်အောင်တချို့အဖွဲ့တွေကမရောက်နိုင်အောင်ဆိုပြီးတော့တစ်ဖက်လှည့်နဲ့တစ်ဖက်လှည့်နဲ့အာဒီလှုပ်ဆောင်တာတွေရှိတယ်ကြအဲ့ဒါကိုကျွန်တော်သတိပြုဖို့တော့လိုတာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ရှေ့မတူးနိုင်အောင်တက်နေတဲ့နေရာမှာတော့အနောက်ဆက်အတားစီရှိနေတာတော့ဒါတေချာပေါက်ပဲပေါ့ခင်ဗျာတော့ဘယ်ချက်မှရှိနေတယ်လဲဘသူတွေကရှိနေတယ်လဲဘလူကြောင့်ရှိနေတယ်လဲဘာတွေနှောက်နေတယ်လဲဒါတွေကတော့ပေါ်ထုတ်ပြီးတော့ရှင်းပြရမယ်ဟာလို့ကျွန်တော်ဒီလိုပဲနားလဲပါတယ်ပြောလွယ်ပါတယ်ဒါတွေကအလုခက်တဲ့ကိစ္စတွေလည်းဖြစ်တယ်ဆိုတော့ကျွန်တော်ကိုယ်တိုင်လည်းသိမှတ်ပြပါတယ်ကျွန်တော်ဒိုင်းဆွေးနွေးမယ်တော်တော်ရှင်တူကိုဖိတ်ခေါ်ပါရစေတရက်မျိုးကဦးလာမြင့်ဟုတ်ကဲ့ဦးလာမြင့်2018ခုနှစ်နဲ့ငင်းချမ်းကြီးအလားအလာဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟို NLD သူ့အနေနဲ့ဟိုဒီနေ့အသေးလေးကဒီငင်းချမ်းကြီးရကျင်တဲ့ဆန္ဒနဲ့ဒီကြိုးပမ်းနေတယ်လို့ကျွန်တော်တော့ယုံကြည်ပါတယ်ဟိုသို့တော့ကျွန်တော်လူမျိုးလုံးအပိုင်းလေးဟိုနည်းနည်းဖြည့်ကျော်ပြီးတော့ကျွန်တော်ဆွေးနွေးလိုပါတယ်ငင်းချမ်းကြီးလို့ပြောတဲ့ခါမှာကျွန်တော်တို့ကလူလူစီအလုံးငင်းချမ်းကြီးလားဒါမှမဟုတ်လူပစုငင်းချမ်းကြီးလားဆိုပြီးတော့ပထမဆုံးနည်းနည်းခွဲခြားတတ်မှတ်ဖို့လိုမယ်လို့ထင်ပါတယ်ဒီတိုင်းတော့ကျွန်တော်တို့တတ်မလို့ဆိုတာတက်တုံးကပြင်ယူနဲ့ဆွေးပြီးတော့ပြင်ကောင်းဆောင်ဗိုလ်များကပြောတာရှိဘူးပါလေ။ခင်ဗျားတို့လည်းပဲသဘုံမဲကျွန်တော်လည်းသဘုံမဲလို့သူပြောဦးတယ်။ကျွန်တော်အဲ့လိုပြောတယ်လို့ကြားဦးတာပေါ့နော်။အဲ့တော့အခုအချိန်တွေကပြောင်းလဲသွားပြီလေ။အခုကကျွန်တော်တို့ဒီသေးဆိုတာရုပ်ောက်ပွဲနဲ့တက်လာဖြစ်သွားတယ်။အဲ့ဒီတော့အခုကဒီနေ့ကြီးပြဿနာကျွန်တော်တို့အခုဟလာဒီနေ့ဒီမှာရှိတဲ့ဝါတော့ဒီနဲ့အစ်ပြင်းနေနဲ့ငင်းငယ်လို့မှလားဒါမှမဟုတ်ဒီနေရာလူလူတွေနဲ့ဟလာငင်းငယ်လို့မှလားအဲ့ဒီပြဿနာလို့ပဲကျွန်တော်မြင်ပါတယ်ဒါကြောင့်မို့လို့အဲ့ဒီအခြေခံအချက်နဲ့ချက်ကိုကျွန်တော်တို့တိကျဆုံးဖြတ်ပြီးတဲ့ခါကျတော့ဒီနယ်စစ်ပြင်းတွေအင်အားကိုကျွန်တော်တို့ထိန်းချုပ်ချိုးနှိမ်ပြီးတော့တစ်ဖက်မှာလည်းဒေသဒီနယ်လူလူတွေရဲ့အကျိုးစီးပွားပေါ့နော
်ဟုတ်ကဲ့
အခုကျွန်တော်တို့ဖွဲ့စည်းပုံဥပဒေမှာကြားထန်းထားတဲ့လုပ်ပိုင်ခွင့်ဥပဒေတွေကိုလူဥပဒေတွေအဖြစ်ကြောင်းပြီးတော့ပြင်သုံးဖို့လိုပါတယ
်။ဟုတ်ကဲ့ခင်ဗျ။
အဲ့ဒီမှာလိုအပ်နေလို့ရှိရင်ထပ်ပြီးတော့ကျွန်တော်တို့ဥပဒေတွေထပ်ပြီးတော့ကြားထန်းပြီးတော့ကျွန်တော်တို့ပြင်သုံးဖို့လိုပါတယ်။အဲ့ဒီအတိုင်းသာကျွန်တော်တို့ရဲရဲဝံ့ဝံ့ပြင်သုံးပါလို့ကျွန်တော်ကတော့အကြံပြုလိုပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါဦးလာမြင့်ကျေးဇူးများတင်ပါတယ်ဆွေးနွေးချက်အတွက်ကျွန်တော်တို့Facebook ကနေပြီးတော့တော်ရရှင်တချို့မှတ်ချက်ပေးဆွေးနွေးထားတာတချို့ရှိပါသေးတယ်။အဲ့ထက်ကအခုတော်ရရှင်နှစ်ယောက်ရဲ့မှတ်ချက်တစ်ခုကိုလက်လောက်ကဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ရိုးရိုးလေးမြင်ကြည့်တာပါ။ဘသူတွေငင်းချမ်းရဲ့ကိုလိုလားတာလဲ။ပထမဆုံးရွေးချယ်ဖော်ထုတ်ကြည့်မယ်ဆိုရင်ဒီထက်ကထပ်ပြီးတော့ဘသူတွေကဟန်ပြတက်တက်လောက်တာလဲ။ကို့အချိုးရှာဖို့အတွက်လားဒါမှမဟုတ်တကယ်စိတ်ရင်အမှန်နဲ့ငင်းရရဲ့အတွက်လားစီစစ်ပြီးတော့ထုတ်ပြရမယ်။နောက်ဆုံးတကယ်ငင်းချမ်းရဲ့လိုလားသူတွေစုစည်းမိသွားပြီဆိုရင်အကောင့်ထဲပေါ်ဆောင်ရွက်ဖို့လွယ်ကူသွားပါပြီတဲ့။နောက်တူရေးထားတာကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအနေနဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုအလင်းစလုံးလက်မှတ်မထိုးကြဖို့ဒေါအောင်ဆန်းစုကြည်ပြောခဲ့ပါရတဲ့ရှင်
။ဟုတ်ကဲ့ပါ။နောက်လောင်းကျေးဇူးအများကြီးတင်ပါတယ်။ဒါကျွန်တော်တို့ Facebook မှာဆွေးနွေးထားတဲ့သတို့ရှင်တွေရဲ့ဆွေးနွေးချက်တွေကိုကျွန်တော်ဖတ်ပြတာပါ။ဆိုတော့ဒေါ်ရရန်မျိုးသိခုနကဥက္ကဋ္ဌကပြောထားတဲ့အထက်မှာဟလာတစ်ဖက်က NCA ကိုလက်မှတ်ထိုးဖို့တိုက်တွန်းနေတယ်လို့တစ်ဖက်ကလည်းပဲလက်မှတ်မထိုးပြအောင်ဆိုပြီးတော့လုပ်နေတာရှိတယ်ဆိုတော့ထိုးအပြင်ပြောမယ်ဆိုတာနှောက်နေတဲ့အင်အားစုရှိတယ်ပေါ့နော်ဆိုတော့ရန်မျိုးသိအဲ့ဒီပုံမှာဘယ်လိုသဘောရလဲ
အဲကျွန်တော်ကတော့ဒီလက်ရှိအစိုးရအနေနဲ့လေဒါတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဒါ NCA ထိုးဖို့အတွက်အဲဇက်တိုက်ကိုတိုက်တွန်းနေတာကျွန်တော်လည်းတွေ့ရတယ်လေဒါပေမဲ့ကျွန်တော်အမြင်အားဖြင့်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ကျွန်တော်တို့ဟိုအဟန့်အတားတွေအခက်အခဲတွေအတားအဆီးတွေကတော့ကြုံတွေ့ရမှာပဲလို့ကျွန်တော်ကတော့မြင်နေအဲ့ဒီလိုအခြေအနေမှာကျွန်တော်အမြင်အားဖြင့်နော်တကယ်တမ်းကျွန်တော်တို့တိုက်နေတယ်ဆိုတာကျွန်တော်တို့နိုင်ငံသားအချင်းချင်းပဲတိုက်နေကြတာအဲ့ဒီအခါကျတော့ကျွန်တော်တို့နိုင်ငံသားအချင်းချင်းကြားထဲမှာနော်စပွဲဝဲမှာထိုင်ပြီးတော့မျက်နှာစုံပြီးနော်အကျိတ်နဲ့ဆွေးနွေးအဖြေရှာမယ်ဆိုရင်ဘလို့အစိမ်ခေါ်မှုပဲဖြစ်ဖြစ်ဘလို့ဟန်တားမှုပဲဖြစ်ဖြစ်ကျွန်တော်ကတော့ကြော်ဖြတ်နိုင်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒီအခါကျကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့နိုင်ငံရဲ့တမိုင်းမှာပြန်ကြည့်လိုက်ရင်နော်ပြည်တွင်းစစ်စတဲ့အချိန်ကနေစပြီးဒီနေ့ဒီအချိန်ထိနော်
နိုင်ငံခေါင်းဆောင်တွေတက်မတော်ခေါင်းဆောင်တွေနဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေကြားမှာနိုင်ငံရေးသဘောတူညီချက်တစ်ခုရဖို့အတွက်မျက်နှာစုံကြီးအကျိတ်နဲ့ဆွေးနွေးခဲ့တယ်ဆိုတာတစ်ခါမှကျွန်တော်တို့မကြားဘူးအဲ့ဒီခါကျတော့ကျွန်တော်အများအဖြစ်အဲ့ဒီလိုဆွေးနွေးပွဲမျိုးတွေအသက်ဝင်လာမှကျွန်တော်တို့နိုင်ငံရဲ့အပြစ်ခက်ရစဲကြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာလေပို့ပြီးတော့ထိရောက်လာမယ်လို့ကျွန်တော်ကမြင်တယ်။နောက်ပြီးတော့ကျွန်တော်တို့ကခုနတယောက်ဆွေးနွေးသွားတဲ့အထဲမှာဘာပါလဲဆိုတော့ကျွန်တော်တို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဒီနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကိုကျွန်တော်တို့ကစစ်ဗျင်တွေလို့တုံ့တုံ့လိုက်မယ်ဆိုရင်ဒါဟာကျွန်တော်တို့တွားနေတဲ့အမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းစဉ်ကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့ကျွန်တော်ကမြင်တယ်။ဥပမာလက်နက်ကင်ထားတဲ့လူတွေထဲမှာစစ်ဗျင်လိုပြုတ်မှုနေတဲ့လူတွေရှိကောင်းရှိတယ်။သို့တော်လည်းပဲလက်ရှိတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေဟာတော့နိုင်ငံရေးယုံကြည်မှုနောက်နိုင်ငံရေးရည်မှန်းချက်ပေါ်မှာအခြေခံပြီးတော့လက်ရှိအခြေအနေတွေရပ်တည်နေတယ်လို့ကျွန်တော်ကတော့ရှုမြင်တယ်။အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးမီးကချင်းကပ်ပြီးတော့နိုင်ငံရေးသပွဲဝိုင်းကနေတဆင့်ဖြစ်ရှင်းနိုင်မှုဟာပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့တော်တော်ရမျိုးသိန်းကျွန်တော်နောက်ထပ်ဆွေးနွေးမယ့်တော်တော်ရှင်တူဖိတ်ခေါ်ပါမယ်။ရန်ကုန်မြို့ကစလိုက်ဘွေကုန်းစလိုက်ရေးဆွေးနွေးပါ2018ခုနှစ်မှာငင်းချမ်းရေးအလားလားဘလောက်များမြင်ထားပါသလဲ
။ဟုတ်ကဲ့ဒီအချိန်နဲ့တိုင်းဆိုရင်တော့ငင်းချမ်းအလားလားတော့သိမကောင်းဘူးနဲ့တူတယ်။ဘာကြောင့်လဲဆိုတော့ GPDCC နဲ့ငီလာခန့်ချင်းပယုံနဲ့တော့အစီအမံပြန်အောင်ဆိုငွေကုန်တာပဲဖတ်တည်မယ်။အဲ့တော့ကျွန်တော်ပြန်ပြချင်တဲ့ဥစ္စာကတော့ဒီ2010ခုမှာတို့ဆုံးဖြတ်ချက်ချနိုင်တဲ့နိုင်ငံကိုစာပြီးဒီသူလူထုကိုစာပြုနိုင်တဲ့ဥပမာဟော State Councilor ကနေအစည်းအဝေးခေါ်ပြီးတော့မှဥပမာဟောဘဲမှာဆိုနိုင်ငံရေးပါတီဆိုရင်တော့တိုင်းရင်းသားကိုစာပြုဥက္ကဋ္ဌလူမျိုးဥက္ကဋ္ဌလူမျိုးနောက်ပြီးတော့မှအရက်ဖဲဆိုရင်တော့ဦးမင်းကိုနိုင်လူမျိုးနောက်ပြီးတော့မှဟောဘဲဆိုရင်တော့တမရကိုစာပြုကာချုပ်ဘူချုပ်ဦးကြည်မင်းအွန်လိုင်းနောက်ပြီးတော့မှဟောလင်းဖတ်မထူသေးတဲ့လင်းနေကိုင်နဲ့လင်းဖတ်ထူပြီးတဲ့လင်းနေကိုင်အကြီးကြီးတွေဥပမာလင်းဖတ်မထူသေးတဲ့သူဆိုရင်တော့ဘူချုပ်ကြီးအင်ပါလာလိုမျိုးနောက်ပြီးတော့မှလင်းဖတ်ထူပြီးတဲ့ဆိုရင်တော့မူတူစေဖူးလိုမျိုးတက်ပြီးတော့မှ6ပွင့်ဆိုင်နဲ့အရင်ဆွေးနွေးပြီးတော့မှလုံချီမှုတည်ဆောက်ရမယ်ပြီးတော့မှနိုင်ငံရေးမူပေါင်းတွေချမှတ်ပြီးတော့မှအဲ့ဒါနောက်ပိုင်းမှ GPDC စီတော့နောက်ပြီးတော့ငီလာခန်တို့ချင်းပတ်မယ်ဆိုရင်တော့ပုံမူပြီးတော့မှနှစ်တရရှိတဲ့ပွေးလို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်အဲ့လိုမျိုးအရင်လှုပ်ကြည့်မှပဲဆက်လက်သွားမယ်ဆိုတော့ပိုကောင်းမယ်လို့ထင်နေကြ
။ဟုတ်ကဲ့ပါဆလိုက်ကျေးဇူးအများကြီးတင်ပါတယ်။ခုနဆလိုက်ပြောသွားတဲ့အထဲမှာပါတဲ့အဆင့်နေပေါ့လေကျွန်တော်တခါတလေကြတော့ကျွန်တော်ကိုယ်တိုင်နားမလဲတာအားမလို့အားမရဖြစ်တာဒီအစုံပါပဲ။ဟိုအစပြန်သွားနေတယ်လို့ဥပမာဖက်ဒရယ်ဆိုတာကိုရောအားလုံးကကြားရလား။ဒေါက်ဆန်းစုကြည်လူငယ်ရုံးနဲ့စကားဝေးမှာပြည်တော်စုစိတ်သက်ဆိုတာဘာလဲလို့ဒေါက်ဆန်းစုကြည်ကမေးခွန်းထုတ်သွားပါတယ်။ကျွန်တော်လည်းကိုကိုကိုပြန်မေးကြည့်ပါရယ်ငါကိုယ်တိုင်ရောပြည်တော်စုစိတ်သက်ကိုနားလည်ရဲ့လားလို့ကျွန်တော်ပြန်မေးကြည့်ပါရယ်ကျွန်တော်အဖြေတော့တိတိကျကျမရှိပါဘူးခင်ဗျာအခုကျွန်တော်တို့ Facebook ပေါ်ကတော်တော်ရှင်နောက်ထပ်နှစ်ဦးရဲ့ဆွေးနွေးချက်တွေကိုကိုအောင်လွင်ဦးကဖတ်ပြပေးပါဦးမယ်ကိုအောင်လွင်ဦးရေဖတ်ပြပါခင်ဗျာ
ဟုတ်ကဲ့ပါ2019မှာငញ្ញန်ရေးအတွက်တော်ခက်ခဲပါလေဦးမီးရဲ့အချိန်ကြာတာနဲ့မြတ်လက်နက်ကိုင်နှစ်ဖက်စလုံးဟာလက်နက်ရဲ့ပါဝါအရသာကိုသိလာနေကြပါတယ်လက်နက်ရှိခြင်းကြောင့်အာနာနဲ့လုတ်ပိုင်ခွင့်တွေကိုရနိုင်နေတယ်ဆိုတာသိလာနေကြပါပြီ။အာနာရှိရင်လုတ်ပိုင်ခွင့်အလိုလိုရပြီးလုတ်ပိုင်ခွင့်ရှိရင်ကိုကျိုးစီဝါကိုလည်းအလိုလိုရနိုင်တာဖြစ်နေတာတွေသိရှိခံစားနေကြတော့ဘသူမှရရှိပြီးသားအာနာကိုမစွန့်ရင်မစွန့်လွတ်ချင်ကြပါဘူး။လက်နက်ကိုင်နှစ်ဖက်စလုံးကခေါင်းဆောင်တွေတိုင်းကြီးပွားချမ်းသာနေကြတာမျက်မြင်ဆိုတော့စွန့်လွတ်ဖို့ခဲရင်ပါတယ်။သူတို့တွေကိုကြည့်ပြီးနောက်လူမျိုးစုတွေကလည်းအားကျလာနေတော့သူတို့ကလည်းကြိုးစားလာကြမှာပါပဲ။နောက်တစ်ယောက်ကတော့မြည်သူမဆိုဘယ်နိုင်ငံမှာပဲဖြစ်ဖြစ်အမှန်တကယ်ငြင်းငြင်းယူကြမယ်ဆိုပါကအဘယ်သို့သောအကြောင်းပြချက်မှလိုအပ်မည်မထင်ပါတဲ့ထို့သောငြင်းငြင်းမျိုးကိုမျက်ကွယ်ပြုလို့ဖြစ်ဖို့လဲမိသူသောအကြောင်းပြချက်ကောင်းမျိုးဖြစ်နေပါစေမျက်ကွယ်ပြုလို့ရနိုင်လို့ဖြစ်လို့ပါပဲဆိုပြီးရေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အကောင်လုံးကြီးဒါကကျွန်တော်တို့ Facebook ကသွားရရှင်တထူသွားရရှင်နှစ်ဦးရဲ့ဆွေးနွေးချက်ပေါ့လေဆိုတော့ဥက္ကုဥက္ကခင်ဗျာခုနသွားရရှင်တယောက်ဆွေးနွေးသွားတဲ့အထက်မှာပါပါတယ်ဗိုလ်ချုပ်မြတ်ပြောသွားတဲ့စကားဒါဥက္ကုဥက္ကကအတွေ့အကြုံရှိတဲ့ဝါရင်တိုင်းသားကောင်းဆောင်သူပါဗိုလ်ချုပ်မြတ်ပြောတဲ့စကားဥက္ကုဥက္ကကြားဖို့မယ်ထင်ပါတယ်ကိုယ်တော့ကပြောခဲ့တယ်ဆိုတော့ဥက္ကုကဘယ်လိုကြားခဲ့ပူပါသလဲ
ဟုတ်ကဲ့ခင်ဗျာဒီကျွန်တော်တို့ဒီစစ်အုပ်စုပေါ့လေစစ်အစိုးရတစ်ခေတ်မှာတော့ကျွန်တော်တို့တတူရပြပြသားသားဆန့်ကျင်ပြီးတော့ဒီဒီအာဏာသိမ်းတဲ့စစ်အစိုးရတွေကလည်းပဲဒီဒီဟိုပါပေါ့လေဒီ defect defecto
အဆိုးရွားတွေလို့ဖြစ်ပြီးတော့ကျွန်တော်တို့လည်းကိုယ်နဲ့မြန်မာကိုအချုပ်ရင်းနဲ့ကိုရှိတဲ့ပုံစံဖြစ်နေတော့ဒါကြောင့်ဘုသူများတော့တပုံဆိုလဲတပုံတူတူပါပဲဆိုတဲ့သဘောမျိုးပြောခဲ့တာဖြစ်ပါတယ်။သို့တော်လည်းပဲကျွန်တော်တို့2015အောက်တိုဘာ15မှာသမ္မတကြီးဦးသိန်းစိန်ကအရသာတပိုင်းပါလေ
ဟုတ်ကဲ့
တပိုင်းအစိုးရလက်ထက်မှာဒီ NCA စာချုပ်ကို foundation ချပြီးတော့နိုင်ငံရေးဆွေးနွေးပွဲပွားမယ်ဆိုတဲ့ဆုံးဖြတ်တဲ့အချိန်မှာကြံခဲ့တဲ့အဖွဲ့ကျွန်တော်တို့ဖိတ်စာရတာ15ဖွဲ့ပေါ့15ဖွဲ့မှာ10ဖွဲ့ကပါလာပြီးတော့ကြံခဲ့တဲ့9ဖွဲ့ရဲ့သူတို့ဆုံးဖြတ်ချက်ကတော့ဒီစစ်အာဏာရှင်တပိုင်းတစ်ပါးဖြစ်တဲ့ဦးသိန်းစိန်လက်ထက်မှာတော့သူတို့အနေနဲ့ပါဝင်ခြင်းမပြုနိုင်ဘူးအားမပေးနိုင်ဘူးသို့တော့ဒီမိုကရေစီနဲ့တကယ်တက်လာမယ်ဒီပြည်သူအစိုးရပေါ့လေလူထုအစိုးရလက်ထက်မှာရောက်ရင်တော့တို့ကဒီကိစ္စကိုဆက်ပြီးတော့ပူပေါင်းဆောင်ရွက်မယ်ဆိုတော့ဆုံးဖြတ်ချက်နဲ့ဒီဥပဒေစင်လက်ထက်မှာပူပေါင်းခြင်းမရှိတာဘူးဗျ။အဲ့ဒီလိုမရှိတဲ့အခါကျတော့လက်တွေ့ဒီတရားဝင်မှုရောနိုင်ငံတကာထောက်ခံမှုရောပြည်သူလူထုရဲ့ဒီဒီမိုကရေစီနည်းကြရွေးကောက်တဲ့အစိုးရလက်ထက်ရောက်လာတဲ့အခါကျတော့ကြံခဲ့တဲ့ပုံကိုယ်တွေရဲ့ဒီဆုံးဖြတ်ချက်ကအခုလက်ရှိအကောင့်ထဲမှာပေါ်နိုင်သေးတာတော့ကျွန်တော်တို့အံ့ဩကြပါဗျာတကယ်တော့တို့အနေနဲ့ဒီအစောင့်ကြည့်တဲ့ကာလပြောလို့ရှိရင်တော့တစ်နှစ်ရှိပါပြီ
ဟုတ်ကဲ့
သို့တော့အခုလက်ရှိတရားဝင်ဆိုရမှလည်းပဲဒါကိုတည်သူအဆိုရမှလည်းပဲသူရဲ့လုပ်ငန်းတွေဆက်သွားနေတယ်ဆိုတော့ဒီ2019ကကျွန်တော်တို့ဒီအပြစ်ခကြဆဲရည်နဲ့နိုင်ငံရေးဆွေးနွေးပွဲမှာအားလုံးပါဖို့အတွက်အခွင့်အလမ်းကောင်းမယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်ပြန်လဲပြီးတော့သုံးသပ်ပြင်းနဲ့ဆိုတဲ့အခါမျိုးတော့ကျွန်တော်ထောက်ပြနေတာပါခင်ဗျာ
ဟုတ်ကဲ့ဒေါ်ရံမျိုးသိန်း second အစီရပါမယ်အချုပ်စကားပြောပါခင်ဗျာ
ကျွန်တော်ကတော့ခုနခွန်ဥက္ကာဆွေးနွေးသွားတဲ့အချိန်မှာပေါ့လေတကယ်တမ်းကလက်ရှိအခြေအနေမှာကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကဆက်တိုက်ဖြစ်နေပါတယ်အဲ့ဒီအခါကျတော့အဲ့ဒီတိုက်ပွဲတွေကိုလိုက်ကူကလက်ရှိလက်မှတ်မထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့အစိုးရနဲ့တပ်မတော်ကြားမှာယုံကြည်မှုကိုကျဆင်းစေတယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီအခြေအနေကိုအမြန်ဆုံးတံပြန်နိုင်မှုဆိုရင်တွဲဆုံဆွေးနွေးရေးကအရေးကြီးဆုံးပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျအားလုံးကျေးဇူးတင်ပါတယ်ခင်ဗျအဲ့ဒီလိုင်းစီစဉ်ဒီမှာပဲအချိန်ပြည့်သွားပါပြီနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျ
တို့လို့သူကိုအောင်နဲ့အတူကိုကြော်ကြော်သိန်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီတိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦး
တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်မှာနှစ်သက်ကူနေကလူပေါင်း39ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေတန်တရားရှိသူတနတ်သမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူရကီမီဒီယာတွေကပြသပါဗျ။ဗီဒီယိုကတော့အစ္စတန်ဘူမြို့ကတက်ဆင်ရင်မြန်မာလမ်းလျှောက်နေသူယူလာတဲ့လက်ကန်ဖုန်းနဲ့ရကုထားဝင်ရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များပါပေမဲ့စကားပြောတာမတွေ့ရပါဘူး။ဗီဒီယိုကိုဘယ်ချင်းကရကုထားတယ်လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိကြသေးပါဘူး။ဆီးရွားနိုင်ငံမှာအစိုးရကပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒီလနောက်မှကျင်းပမဲ့အကျဉ်းချင်းဆွေးနွေးပွဲမှာပါဝင်တော့မှာမဟုတ်တဲ့အကြောင်းအဓိကတိုက်ခိုက်လက်နက်ကိုင်ညီမောင်ဖွဲ့ကပြောဆိုလိုက်ပါတယ်ဒီဇင်ဘာလ30ရက်နေ့ကညီချင်းရေးသဘောတူညီချက်ကိုအစိုးရဘက်ကချိုးဖောက်နေတယ်ဆိုပြီးကန်စစ်တန်မြို့တော်မှာကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲတွေကလည်းထွက်တော့မယ့်အကြောင်းတင်းလာနေမှာပဲသဘုံတွေကပူးတွဲကြညာရတဲ့ဆောင်ထုတ်ပြန်ပြောဆိုထားတာပါယူရနိုင်ငံမှာအကြံဖက်ဝါရီရဲ့လက်ချက်နဲ့တခြားသူရတန်ရုံလုံရက်တွေကြောင့်ပြီးခဲ့တဲ့2016ခုနှစ်တည်းအယက်သား6888ယောက်သေဆုံးပြီး12388ယောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းကုလသမဂ္ဂကတင်းလာနေမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှာမဟုတ်တဲ့အကြောင်းယူကောက်ကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒဇုံတရားအသေးစိတ်ရှင်းပြတာမျိုးမရှိဘဲဒါမျိုးဖြစ်မလာနိုင်တဲ့အကြောင်းကိုသာတင်းလာနေကတူတန်အင်တာနက်လူမှုကွန်ရက်မှာဒေါ်နယ်ထရမ့်ကကြေညာဖော်ပြခဲ့တာဖြစ်ပါတယ်။
တရင်ချင်းချက်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ View American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ40 kHz 9.30လိုင်းဒိုမီတာ48 kHz 6.35လိုင်းဒိုမီတာ50 kHz 9.99နဲ့လိုင်းလံမီတာ190 kHz 15.5ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင်။ View ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ